Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဇူလိုင်လ30ရက်တနင်္လာနေ့ညပိုင်း 9:30 အထိအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့ဒိုင်းလမီတာ190တို့ကနေထုတ်လွှင့်နေပါပါရှင်။ကျွန်မနင်္ဂလာပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူပေးဆက်သွားမှာပါ
။မင်္ဂလာညချမ်းမရှင်ကျွန်မတင်ကြီးထိုက်ပါ။ရုရှားနိုင်ငံတွင်ကအမေရိကန်တာဝန်ထမ်း800နီးပါးရှော့ပစ်ဖို့ရုရှားသမ္မတကပြောဆိုလိုက်ပါတယ်။အမေရိကန်သမ္မတအင်ဂျီရောအရာရှိချုပ်အဖြစ်မရိန်းတပ်ဖွဲ့ရဲ့ဗိုလ်ချုပ်ကြီးဟောင်းဂျွန်ကယ်လီဒီကနေ့ဂျန်တစ်စာကျင်းဆိုလိုက်ပါပြီ။မြောက်ကိုရီးယားရဲ့တိုက်ချင်းပြတ်ဒုံးကျည်ဆက်သမှုနဲ့ပတ်သက်ပြီးအမေရိကန်ဂျပန်နဲ့တောင်ကိုရီးယားကောင်းဆောင်တွေဆွေးနွေးကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုအောင်နဲ့အတူကြေညာပေးပါမယ်ရှင်။
ကောင်းပါပြီရှင်။မနေ့ညနေပိုင်းကရန်ကုန်နိုင်ငံကလေးစိတ်မှဖန်ဆီးခံခဲ့ရတဲ့မြန်မာနောင်သတင်းဌာနအက်ဒီတာချုပ်ဦးဆွေဝင်းဟောင်းဒီကနေ့မှာတော့အမခန့်နဲ့ပြန်လို့လာပါပြီ။
မမတာဒီတရားမဝင်ဖွဲ့စည်းဖြစ်တဲ့အတွက်ဖြစ်သိမ်းမှုအမိန့်နဲ့ထွက်ထားပြီးပြီ။နောက်ဆုံးဇူလိုင်15မှာဖိုင်မုတ်တွေပါဖြစ်သိမ်းမှုဒီအခြေအနေရောက်သွားတဲ့အချိန်မှာဒီမှုဒီဆက်လက်စစ်ဆေးရန်ကိုမလိုလောက်တော့ရှင်းလင်းတယ်မှုဖြစ်ပါတယ်။အမှုကတော့ဒါ
ကိုဆွေဝင်းရဲ့ရှင်နေဦးခင်မောင်မြင့်ပြောတော်တာပါအပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးရောဂါအရေးအတွက် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတဲ့တင်မြန်မာနိုင်ငံသားတွေဟာနေဆက်ကိုဖြတ်ပြီးတော့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကစေုံမှာတုတ်ကွေးကကွယ်စီရီထုံလန်းကြတဲ့တွင်နဲ့ကဘာပေါ်ကလူပေါင်း48သန်းလောက်ခန်းစားနေရတဲ့ dementia ကိုမဉဏ်ချိုးရင်းနဲ့ယောဂါကိုအမြန်ကုသပေးနိုင်တော့မယ့်အလားအလာတွေကိုသင်ပြတော်ဖို့ရှိပါတယ်။ဒုတိယပိုင်းနာရွေးမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တွင်ကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်။
ရုရှားနိုင်ငံတွင်ကအမေရိကန်တာဝန်ထမ်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်အစိုးရကိုပြောဆိုလိုက်ပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်ဆွတ်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကဒဏ်ခတ်ပိတ်ဆို့မှုတစ်တေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ရုရှားအစိုးရဘက်ကအမေရိကန်အပေါ်နောက်ထပ်လက်ထုတ်ပြန်ဆောင်ရွက်နိုင်ပေမဲ့အခုချိန်ထိတော့မလုပ်သေးဘူးလို့ရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်။ရုရှားသမ္မတအနေနဲ့မလိုအပ်ဖဲအကြောင်းမဲ့တက်တက်လှုပ်လိုက်တဲ့စိတ်မကောင်းစရာကိစ္စရဖြစ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးဒီကိစ္စကိုတုံ့ပြန်ဖို့ဆန်းစစ်နေတယ်လို့ပြောဆိုပါတယ်။အမေရိကန်လွှတ်တော်ကအီရန်မြောက်ကိုရီးယားတို့အပါအဝင်ရုရှားပေါ်ဒဏ်ခတ်ပိတ်ဆို့မှုတစ်တွေကိုပြီးခဲ့တဲ့ကြာသပတေးနေ့ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒီဒဏ်ခတ်ပိတ်ဆို့မှုကနိုင်ငံတကာဆက်ဆံရေးမှာအမေရိကန်တို့ရဲ့အလိုအမင်းရန်လိုမှုကိုပြသလိုက်တာလို့လဲရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုပြီးပြီးခဲ့တဲ့တောက်ကြနေ့မှာပဲတံပြန်ဆောင်ရွက်မဲ့အကြောင်းပထမဆုံးအချိန်ကြေညာခဲ့ပါတယ်။ရုရှားနိုင်ငံတွင်းကအမေရိကန်တန်တမန်တွင်နဲ့ရုံးလုံငန်းဆိုင်ရာဝန်ထမ်းအရေးအတွက်ကိုအမေရိကန်မှရှိတဲ့ရုရှားဝန်ထမ်းအရေးအတွက်နဲ့အတူတူဖြစ်သွားအောင်လျှော့ချဖို့ရုရှားနိုင်ငံခြားရေးဌာနကအဆိုပြုခဲ့တာပါ။ရုရှားနိုင်ငံတွင်းအမေရိကန်တန်ဝန်ထမ်း455ယောက်ထိရောက်အောင်အဂုလာကုန်ပိုင်းမှာအပိတရှုတ်ချဖို့လဲရုရှားနိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုတာဖြစ်ပါတယ်။ဒီလိုလက်တုံ့ပြန်ဆောင်ရွက်မှုကိုအစောကတည်းကလုပ်ရမှာလို့လဲရုရှားဒုတိယနိုင်ငံခြားရေးဝန်ကြီးကသူ့ရဲ့အမြင်ကိုမနစ်တနင်္ဂနွေနေ့မှာ ABC သတင်းဌာနနဲ့လုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာပြောဆိုသွားပါတယ်ရှင်။
အမေရိကန်မရင်းတပ်ဖွဲ့ကအကြီးစားပုဂ္ဂိုလ်ကြီးဂျွန်ကယ်လီဒီကနေ့တနင်္လာနေ့မှာအမေရိကန်သမ္မတအင်ဂျီရောအရာရှိချုပ်အဖြစ်ကျင်းပစာကျင်းပပါတယ်။အင်ဂျီရောအရာရှိချုပ်အဖြစ်ကနေနှုတ်ထွက်သွားတဲ့ Rice Prebus နေရာမှာအသက်68နှစ်အရွယ်အမိငယ်လွန်ကျော်ရေးဝန်ကြီးဂျွန်ကယ်လီကိုအစာထိုးခန့်လိုက်တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဂျွန်ကယ်လီကိုသမ္မတ Trump သိရှိတာသိမကြသေးပေမဲ့လို့အမိငယ်လွန်ကျော်ရေးဝန်ကြီးအဖြစ်တာဝန်ယူစဉ်ကာလအတွင်းတရားမဝင်ရွှေ့ပြောင်းနေပေါ်ပြည်ပသောတာကင်တွေခဲ့တဲ့ဂျွန်ကယ်လီကိုသမ္မတ Trump ကသဘောကျနေခဲ့တာပါ။ဂျွန်ကယ်လီဟာအမေရိကန်စစ်တပ်ရဲ့အစိမ့်မြင့်ရာထူးကိုရည်ယူထားစဉ်ကာလအတွင်းတားဖြစ်သူကပြည်ပတိုက်ပွဲတစ်ခုမှာကြာဆုံးခဲ့တာကြောင့်ရင်းနှွေးဆုံးရှုံးခဲ့ရတဲ့အမေရိကန်စစ်တပ်ရဲ့အစိမ့်မြင့်ဆုံးတာဝန်ရှိသူဖြစ်လာခဲ့ပါတယ်။ Marine တပ်ဖွဲ့ဝင်တားဖြစ်သူ Robert က2010ပြည်နှစ်မှာအာဖဂန်မှာမြေမြုံမိုင်းထိပ်ပြီးတော့ကြာဆုံးခဲ့တာပါ။ပြီးခဲ့တဲ့မေလအောက်မီပွဲနေ့မှာတော့ဂျွန်ကယ်လီဟာအာလင်တန်အမျိုးသားစစ်သင်္ချိုင်းမှာတားဖြစ်သူကိုမြုပ်နှံထားတဲ့အုပ်ဂူကိုသမ္မတ Trump ကိုပြသခဲ့ပါသေးတယ်။သမ္မတ Trump ရဲ့သမ္မတတန်းအစပိုင်းမှာသမ္မတအင်ဂျီရောဝန်ထမ်းတွေကြားအချင်းချင်းမတင်မြဲမှုတွေရှိခဲ့ပြီးဒီထက်ကအများပြားကတော့အကြောင်းမျိုးမျိုးပြပြီးတော့ယာရုကနေနှုတ်ထွက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြတ်ဘယ်တင်းတပ်ဒုံးကျည်စမ်းသပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်ဆန်တော်ချိန်တနင်္လာနေ့မနေ့ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနာရီနီးပါးကြာဆွေးနွေးခဲ့ကြပါတယ်။မ နောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်ဂျပန်တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စိုးရိမ်ပွဲကြီးထွားလာတဲ့တိုက်ရိုက်ချင်းချောက်မှုဖြစ်တဲ့ဆိုတာကိုနှစ်နိုင်ငံကောက်ဆောင်တွေသဘောတူခဲ့ကြပြီးတန်တမာရေးအရာရောစီးပွားရေးအရာပါပိုပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့အမေရိကန်သမ္မတအင်ပီရိုကြီးညာချက်ကဖော်ပြပါတယ်နောက်ထပ်အရေးယူဆောင်ရွက်ရမယ်ဆိုတာကိုနှစ်ဖက်တို့သဘောတူခဲ့ကြတယ်လို့လည်းဂျပန်ဝန်ကြီးချုပ်အာဘေကသတင်းထောက်တွေကိုပြောပါတယ်အားလိုက်ရယူထားတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်ထံကိုလည်းအမေရိကန်သမ္မတထရန့်ကဖုံးခေါ်ခဲ့တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ကာကွယ်ရေးစနစ်တွေတိုးတက်ခိုင်မာရေးနဲ့မြောက်ကိုရီးယားရဲ့ချင်းချောက်မှုကနေပြည်သူတွေလုံခြုံပေးကင်းရေးဂျပန်နဲ့အမေရိကန်တို့တွန်းမြေဆောင်ရွက်သွားမယ်လို့ဂျပန်ဝန်ကြီးချုပ်အာဘေကပြောပါတယ်။စီရင်အင်အားတောင်တင်းမှုကိုပြသတဲ့အနေနဲ့အမေရိကန်ဘုံကျဲလီရင်တွေကိုရီးယားကျွန်းဆွယ်ပေါ်မှာပြန်တန်းခဲ့ကြတယ်လို့အမေရိကန်ဒုတိယသမ္မတမိုက်ပန့်စ်ကလည်းမြောက်ကိုရီးယားကိုတုံ့ပြန်ဖို့အမေရိကန်ဘက်မှနီလန်ပေါင်းစုံအဆင့်သက်ရှိတယ်လို့မနစ်တနင်းကရင်ကြီးကပြောဆိုသွားပါတယ်ရှင်
။ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံကိုပြန်လည်ပြင်ဆင်ရေးဆွဲမဲ့တိုင်းပြည်ပြည်ပလွှတ်တော်ဖွဲ့စည်းရေးအတွက်တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကပြောကြားလိုက်ပါတယ်။ဗင်နီဇွဲလားပြည်သူတွေကတိုင်းပြည်ပြည်ပလွှတ်တော်ကိုမဲပေးခဲ့ကြတယ်လို့လည်းသူကဆိုပါတယ်။နိုင်ငံတွေကတချို့ပြည်နယ်တွေမှာမဲဆန္ဒရှင်တွေဟာပြည်သူစစ်တွေရဲ့ဒီစည်းစံတွေကိုအန်တုပြီးတော့မဲပေးခဲ့ကြသလိုမြစ်တွေတောင်တွေကိုဖျက်ပြီးတော့ဒီလိုတော့အတွက်မဲပေးခဲ့ကြပါတယ်အတိုက်ခံတွေကတော့လူလူထောက်ခံမှုမရှိတဲ့ဒီရွေးကောက်ပွဲကနေဆိုရှယ်လစ်အာဏာရှင်စနစ်ထွက်ပေါ်လာမှဖြစ်ပြီးတော့ဗင်နီဇွဲလားပြည်သူတွေကိုလည်းရွေးကောက်ပွဲကိုသဘေးမောက်ဖို့တောင်းဆိုခဲ့ကြပါတယ်မြို့တော်ကရာကက်စ်ကမဲယုံဒါဇင်ပေါင်းများစွာမှာတော့မဲပေးသူတွေမရှိခဲ့ကြပါဘူးဒီရွေးကောက်ပွဲဟာဗင်နီဇွဲလားပြည်သူတွေရဲ့ကိုယ်ကျမကိုယ်ဖန်တီးပိုင်ခွင့်ကိုထိခိုက်စေခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရဟေတာနီယက်ကပြောရတယ်။ဒါပြင်ဗင်နီဇွဲလားနိုင်ငံမှာအာဏာရှင်စနစ်ဖြစ်ပေါ်လာဖို့အတွက်လှုံ့ဆော်ခဲ့တဲ့သူတွေကိုအ мян ဆုံးနဲ့အပြင်းထန်ဆုံးအရေးယူသွားမှာဖြစ်တယ်လို့သူကပြောပါတယ်။ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်နီကီဟေးလီကလည်းမာဒူရိုရဲ့အတိတ်အတုအယောင်ရွေးကောက်ပွဲအာဏာရှင်စနစ်ကိုဥတီစေတဲ့နောက်ထပ်ခြေလှမ်းတစ်ရပ်ဖြစ်တယ်လို့ပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တရားမဝင်အစိုးရကိုလက်ခံမှာမဟုတ်ဘဲဗင်နီဇွဲလားပြည်သူနဲ့ဒီမိုကရေစီစနစ်အောင်မြင်ပါစေလို့ပြောကြားလိုက်ပါတယ်။အမေရိကန်အစိုးရကတော့သမ္မတမာဒူရိုအစိုးရအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တချို့ကိုစီးပွားရေးပိတ်ဆို့တံခတ်ထားပါတယ်ခင်ဗျာ
။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 7.39 လိုင်းဒိုမီတာ25 kHz 7.96ไคโลมีตา32กิโลเฮิรตซ์432ไคโลมีตา57กิโลเฮิรตซ์585เนี่ยสนิทเนี่ยตะนิงกรีนี่ภูมิมาไคโลมีตา190กิโลเฮิรตซ์1509รูก็นี่แหละชมเล่นไปได้บาเลยရှင
်ดีวีမြန်မာပိုင်းစီစဉ်ကနေတနင်္လာနေ့ညပိုင်းနိုင်ငံတကာသတင်းတွေကိုရှင်းညာနေပါတယ်ရှင်အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကအီရတ်တန်ယုံကိုအသေးခံဘုံးခွဲသမား၄ဦးဒီကနေ့တနင်္လာနေ့မှာတိုက်ခိုက်ခဲ့ပါတယ်။ကာဘူးမြို့တော်ကအီရတ်တန်ယုံတိုက်ခိုက်ခံရမှုက၄နိုင်ကြီးပါကြာမြင့်ခဲ့ပြီးတဲ့နောက်မှာပြီးဆုံးသွားပြီလို့အာဖဂန်ပြည်ထောင်စုဝန်ကြီးဌာနကအတည်ပြုပါတယ်။တိုက်ခိုက်သူ၃ဦးကိုအာဖဂန်လုံခြုံရေးတပ်ဖွဲ့တွေကပစ်တက်ခဲ့ပြီးရဲတပ်ဖွဲ့ဝင်တဦးဒဏ်ရာရရှိတဲ့အကြောင်းနဲ့တန်ယုံဝန်ထမ်းတွေတော့ထိခိုက်ဒဏ်ရာရမှုမရှိဘူးလို့ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။တိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တယ်လို့အစ္စလာမ်ရဲ့အစိုးရ IS အဖွဲ့ကသူတို့ရဲ့သတင်းဌာန ECMET သတင်းအေဂျင်စီကနေတစင်ပြောဆိုပါတယ်။အသေးခံဘုံခွဲသမားတဦးကအဝင်းဂိတ်တကားကြီးကိုဖောက်ခွဲလိုက်ပြီးတဲ့နောက်တခြားတိုက်ခိုက်သူတွေကိုတန်ယုံဝင်အတွင်းဝင်ဖို့လမ်းဖွင့်ပေးလိုက်တာဖြစ်တယ်လို့ပြည်ထောင်ရေးဝန်ကြီးဌာနကပြောပါတယ်။ဒီနေ့အတွင်းကာဘူးမြို့တော်မှာစစ်သွေးကြော်တွေရဲ့တိုက်ခိုက်မှုကြောင့်အရက်သားအများအပြားတည်ဆုံးခဲ့ပြီဖြစ်ပါတယ်2019ခုနှစ်ပထမ6လတာကာလအတွင်းအာဖဂန်နိုင်ငံမှာလက်နက်ကင်ပြည်ပခတွေအတွင်းတည်ဆုံးသူ1600ကျော်တည်းက20ရာခိုင်နှုန်းကမြို့တော်ကာဘူးမှာဖြစ်ပျက်ခဲ့တာလို့ကုလသမဂ္ဂရဲ့အစိုးရခန်းစာတစောင်းကဖော်ပြပါတယ်ရှင်
ဩစတြေးလျနိုင်ငံမှာလေယာဉ်စင်းကိုဖောက်ခွဲဖျက်ဆီးတိုက်ခိုက်မဲ့အစီအစဉ်ကိုအနာပိုင်းနေကဓာတ်ဆီးလိုက်ပြီးတဲ့နောက်နိုင်ငံတော်ဝန်ကလေစိတ်တွေမှာခီးဆောင်အိတ်တွေကိုအသေးစိတ်စစ်ဆေးမှုတွေလုပ်ပြီးတော့လုံခြုံရေးတိုးမြှင့်ထားပါတယ်အစ္စလာမ်စိုးရိမ်တွေကဒီလေရင်ခီးတဲ့တွေကိုအစိတ်ငွေတွေအသားချိတ်ဆက်လို့ပုံဖြတ်ထားတဲ့လက်လုပ်ပိုးနဲ့တိုက်ခိုက်ဖို့စီစဉ်နေတယ်လို့ဩစတြေးလျသတင်းစာတစောင်းကပြောကြားခြင်းနဲ့ပတ်သက်ပြီးဝန်ကြီးချုပ်မက်ကွန်တာဘူးကဒီနယ်ဇယ်လန်ဂျိုရီဝန်ကြီးပီတာဒက်တန်တို့ကမှတ်ချက်ပေးပြောဆိုဖို့ညှင်းဆန်ခဲ့ပါတယ်ဆစ်ဒနီမြို့မှာစနေနေ့ကဝင်ရောက်စီးနှင်းမှုအတွင်းလက်ပနွန်နွေဝါဩစတြေးလျနိုင်ငံသားတားဖာ၄ဦးကိုဖမ်းဆီးလိုက်ပါတယ်ဒါပေမဲ့သူတို့ကအခုချိန်ထိတော့ဆွဲချက်မတင်သေးပါဘူးတိုက်ခိုက်ဖို့ကြံစည်တဲ့သူတွေဟာပုံမှန်လူလို့ဆင်မဟုတ်တဲ့ဘုံကိုပြုလုပ်နေပြီးအဲ့ဒီဘုံကလူရည်သေးအောင်ဒါမှမဟုတ်မေ့သွားအောင် အစိမ့်တန်းငွေတွေထုတ်နိုင်ွယ်ရှိတယ်လို့ဩစတြေးလျသတင်းစာကတော့အမည်မဖော်တဲ့သတင်းရင်းမြစ်တွေကိုကူးကပ်ပြီးရေးသားထားပါတယ်။စစ်တီမျိုးကသဒေးလီတယ်လီဂရက်ဖ်သတင်းစာကတော့ဖောက်ခွဲရေးသမားတွေဟာရေပေါ်စာတွေနဲ့ပုံလုံးပြီးအထက်ကဖောက်ခွဲရေးပစ္စည်းတွေကိုတော့အသားချိတ်ဆက်လို့မိဖို့ကြောင့်သုံးပစ္စည်းတွေကိုအသုံးပြုဖို့စီစဉ်နေတာဖြစ်တယ်လို့ဖော်ပြပါတယ်။ရဲစဲဖွဲ့ကနေ9ဦးကိုစနေနေ့ကဝင်ရောက်စီးနင်းခဲ့ပြီးဝက်ဥကြောင့်လုပ်တဲ့နေရာမှာတုံးတဲ့အသားချိတ်ဆက်ကိုတင်းစီဖယ်ရှားခဲ့တယ်လို့အဲဒီသတင်းစာကပြောပါတယ်။တိုက်ခိုက်ဖို့အစီအစဉ်ထဲမှာအဲဒီပစ္စည်းကိုလက်ဆွဲအိတ်ထဲထည့်ပြီးတော့စီနီနီယာနေအရှိအလေဘင်းကိုသွားတဲ့လေယာဉ်ပေါ်ကိုကူးတက်သွားဖို့ဖြစ်တယ်လို့လည်းပြောပါတယ်ခင်ဗျာ။
ဗီယက်နမ်တက်ချလှုပ်ရှားသူ၄ဦးကိုရဲကဖမ်းပါတယ်။ဗီယက်နမ်နိုင်ငံရဲ့အာဏာရကွန်မြူနစ်ပါတီကဝေဖန်တာတွေကိုဆက်ဆက်ထိမခံနိုင်ဖြစ်လာတာကိုအခုဖမ်းဆီးမှုတွေကတက်တေပြနေတာလို့လဲဝေဖန်သူတို့ကပြောပါတယ်။အစိုးရဖြုတ်ချရေးရည်ရွယ်ဆောင်ရွက်မှုတွေနဲ့ပတ်သက်တဲ့ဆိုတဲ့ဆွဲချက်နဲ့တက်ချလှုပ်ရှားသူတွေကိုဖမ်းဆီးတာဖြစ်ပါတယ်။ဖမ်းပန်ထရိုင်၊ငွေရင်ထရန်တန်၊ထရမန်ဒူနဲ့ငွေရင်ဘဲထရန်တို့ဖမ်းဆီးခံရတာဖြစ်ပါတယ်။ဖန်ခရသူတွေအနေနဲ့ရှင်းနေလိုက်ပါဆောင်ရွက်ခွင့်ရမရကလည်းတည်တည်ချာချာမသိရပါဘူးအခုဖန်ခရသူ၄ဦးတို့ကတော့လွန်ခဲ့တဲ့2015ခုနှစ်ကအစိုးရစန့်ကျင်ရေးဝါဒဖြန့်မှုနဲ့ဖန်ခရတဲ့ရှင်းနေငွေရင်ဗန်တိုင်းနဲ့အဆက်အသွယ်ရှိသူတွေပါတက်ကြလှုပ်ရှားသူတွေကိုလက်တလောဖန်စီပြစ်ဒဏ်စီရင်မှုတွေမှာတော့ထောင်ဒဏ်10နှစ်လောက်ထိချမှတ်ခဲ့တာဖြစ်ပါတယ်ညဉ့်ညံစွာလှုပ်ရှားဆောင်ရွက်မှုတွေကိုဖန်စီပြီးစီရင်ချက်ချပြစ်ဒဏ်ကြီးတွေချမှတ်တာအပေါ်စိုးရိမ်မကင်းဖြစ်ရတယ်လို့လည်းဗီယက်နမ်နိုင်ငံဆိုင်ရာအမေရိကန်တပ်မကြီးကပြောဆိုထားပါတယ်ရှင
်။အခွန်ရှာမှုနဲ့တရားစွဲခံထားရတဲ့ Real Madrid နဲ့ Portuguese ရှေ့တန်းတိုက်စစ်မှု Cristiano Ronaldo ဟာ Madrid မြို့ကတရားရုံးကိုဒီကနေ့လာရောက်ထွက်ဆိုခဲ့ပါတယ်။ Ronaldo ဟာ American Dollar 16.3 million အခွန်ရှောင်ခဲ့တယ်ဆိုပြီးတော့စွပ်စွဲခံထားရတာပါ။အသက်32နှစ်ရှိပြီဖြစ်တဲ့ Ronaldo ဟာ2011ခုနှစ်ကနေ2014ခုနှစ်အတွင်းသူနဲ့ပတ်သက်တဲ့ဒီအသုံးပြုခွင့်ရတဲ့ဝင်ငွေတွေကိုဖုံးကွယ်ဖို့အတွက်စီးပွားရေးလုပ်ငန်းကိုတမင်ကအသုံးပြုခဲ့တယ်လို့စပိန်အာဏာပိုင်တွေကပြောပါတယ် Ronaldo ကတော့သူ့ပေါ်စွပ်စွဲချက်တွေကိုညှင်းဆို့ထားပါတယ် Ronaldo ဟာ Madrid တရားရုံးကို Marseille အမဲရောင်နဲ့ရောက်လာခဲ့တာဖြစ်ပြီးတရားရုံးအရှိဘက်ကနေမဝင်မဲ့အနောက်ဘက်မြေအောက်ကားရက်တဲ့နေရာကနေတရားရုံးငယ်ကိုဝင်ခဲ့တာပါတကယ်လို့ Ronaldo အနေနဲ့ဝင်ငွေခွန်ရှာမှုနဲ့ပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ခဲ့မယ်ဆိုရင်သူဟာဒဏ်ငွေကြီးကြီးမားမားပေးဆောင်မှာဖြစ်တယ်လို့ထောင်တန်လဲကြားခံရပွဲရှိနေပါတယ်အခုလအစောပိုင်းတုန်းကလည်းဘာစီလိုနာတိုက်စစ်မှု Lionel Messi နဲ့သူ့ရဲ့အဖေကိုအခွန်တင်းဆောင်တဲ့အမှုနဲ့ဘာစီလိုနာတရားရုံးကထောင်ဒဏ်20လချမှတ်ခဲ့ပါတယ်ခင်ဗျာ
The Voice of America. တနင်္လာနေ့ညဖက်ထိတ်တန့်ရသတင်းတွေကိုမတင်ငေးထိုင်းနဲ့ကိုအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပိုင်းနဲ့တိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ဆက်ပေးပါရမယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 ရာသီသွေးကွေးရောဂါကူးစက်ပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့ကာကွယ်တားဆီးနိုင်ဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကမြန်မာအစိုးရတာဝန်ရှိသူတွေနဲ့လက်တွဲပြီးကူညီဆောင်ရွက်ပေးနေတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်က VOA ကိုပြောပါရယ်အသက်ကိုပါအနည်းငယ်ပေးနိုင်တဲ့ဒီရောဂါအတွက်စိုးရိမ်နေတာကိုနားလည်ပေမဲ့တစ်ချိန်ထဲမှာပဲလိုအပ်တာထက်ပိုပြီးတော့အစိုးရိမ်မလွန်ကြဖို့နဲ့ကူးစက်ပြန့်နှံ့မှုကိုကာကွယ်နိုင်အောင်လက်ကိုတန့်ရှင်းအောင်ထားရေးဟာအရေးကြီးပြီးတတ်နိုင်သမျှလက်ကိုတန့်စင်တဲ့ပိုးသတ်ဆေးရုပ်ကိုသုံးပြီးကြဖို့လည်းတိုက်တွန်းလိုက်ပါတယ်။အပြည့်အစုံကတော့ WHO ရန်ကုန်ရုံးမှာမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်ကိုတွားရောက်တွေ့ဆုံမိန့်မှန်းခဲ့တဲ့ဒေါက်ခင်မျိုးသက်ကပြောပြပေးပါပါ။
ဇူလိုင်လ27ရက်ကနေ30ရက်နေ့အတွင်း H1N1 ရာသီတုတ်ကွေးရောဂါပိုးရှိကြောင်းအတည်ပြုနိုင်တဲ့လူနာက51ယောက်ရှိနေတယ်လို့ဒီအရေးအတွက်ဟာနိုင်စင်လို့အပြောင်းလဲရှိနိုင်ကြောင်းနဲ့လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ရာသီတုတ်ကွေးရောဂါ H1N1 virus ရောဂါပိုးတိုက်ဖျက်ရေးကို WHO ကတည်တည်ချာချာကူညီဆောင်ရွက်ပေးနေပါတယ်လို့ WHO အဖွဲ့ရဲ့ဌာနကိုယ်စားလှယ်ဒေါက်တာစတီဖန်ပေါ်ဂျိုးစ်ကပြောပါတယ်
From WHO, we have been supporting, as requested also, the Ministry of Health and Sports.
မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ H1N1 တုတ်ကွေးရောဂါတက်ဖြစ်ရေးအတွက်မြန်မာစိုးရတာဝန်ရှိသူတွေနဲ့နှိမ့်စင်လိုလိုပဲ WHO တိုင်ပင်ဆောင်ရွက်ပေးနေပါတယ်။ဒီရောဂါဖြစ်ပွားလာတဲ့နဲ့ပတ်သက်ပြီးအကူအညီပေးဖို့မြန်မာအစိုးရကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ပန်ကြားချက်ကိုပြီးခဲ့တဲ့တနင်္လာနေ့မှာလက်ခံရရှိခြင်းကစပြီးတော့စတင်ဆောင်ရွက်ခဲ့တာပါ။
WHO ကဒီယောဂါထိန်းချုပ်ကာကွယ်ရေးဆိုင်ရာဤပညာတွေကိုကူညီပံ့ပိုးပေးနေတယ်လို့ယောဂါကာကွယ်ရေးအတွက်ဂျပန်မှာရှိတဲ့ဓာတ်ခွဲခန်းကိုမြန်မာနိုင်ငံမှာဖြစ်ပွားတဲ့ပိုးမျိုးစားနဲ့ပတ်သက်ပြီးလိလာဆန်းစစ်ဖို့ပေးဖို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ဒါအပြင်ယောဂါဖြစ်ပွားမှုဆိုင်ရာစောင့်ကြည့်မှုတွေကိုပါပူးတွဲပြီးဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်။ဒေါက်တာဂျိုးစ်အနေနဲ့တနင်္လာနေ့က ကျန်းမာရေးဆိုင်ရာပြည်ထောင်စုဝန်ကြီးဒေါက်တာဦးမြင့်ထွေဦးဆောင်တဲ့ရာသီတုပ်ကွေးရောဂါ H1N1 virus ပိုးဖြစ်ပေါ်နေစေအခြေအနေပြည်သူတွေကြားချိုးတင်ကာကွယ်နိုင်ရင်းနဲ့ထိန်းချုပ်ရေးညှိနှိုင်းအစည်းအဝေးကိုပါတက်ရောက်ခဲ့ပြီးကျန်းမာရေးတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့တယ်လို့တနင်္လာနေ့ညမှာလဲ WHO ရဲ့ဒေသရင်းဗဟိုဌာနချုပ်ဖြစ်တဲ့အိန္ဒိယနိုင်ငံနယူးဒီလီရုံးနဲ့ဂျနီဗာက WHO ဌာနချုပ်တို့နဲ့ဆက်သွယ်ပြီးမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ H1N1 ရာသီတုပ်ကွေးရောဂါအတွက်ပြန်လည်သုံးသပ်မှုတွေလုပ်ဖို့ရှိတဲ့အပြင်မိဖက်အဖွဲ့တွေနဲ့လည်းဆက်သွယ်ပြီးလက်တွဲဆောင်ရွက်သွားမှာဖြစ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံလိုပဲတခြားအိန္ဒိယနိုင်ငံတွေမှာလည်းဒီယောဂါဖြစ်ပွားမှုဟာရာနဲ့ချီရှိနေပြီးအိန္ဒိယတချို့ဒေသတွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာဒီနှစ်အစောပိုင်းကတည်းကတွေ့ရတာလို့ပြောပါတယ်။ဒီနိုင်ငံတွေမှာမြန်မာနိုင်ငံထက် H1N1 ယောဂါအကူဆက်ခံရတဲ့ပုံများနေတာတွေ့ရပြီးထိုင်းနိုင်ငံမှာပါရှိနေတာကို WHO ကတွေ့ခဲ့ရတယ်လို့ပြောပါတယ်။ဒါကြောင့်မြန်မာနိုင်ငံကလက်ရှိအခြေအနေဟာသတိပေးရတဲ့အဆင့်ထိမရောက်သေးဘူးလို့လည်းပြောပါတယ်။ဒါပေမဲ့ဒါကိုပေါ့ပေါ့သဘောထားလို့မရပဲဖြစ်ပေါ်တဲ့အခြေအနေနဲ့ဘယ်ပုံစံကိုဥတည်နေလဲဆိုတာတွေကိုမပြတ်စောင့်ကြည့်ဖို့ရည်ကြည်တာမို့ WHO ကကူညီဆောင်ရွက်ပေးနေတယ်လို့ဆိုပါတယ်ဒီယောဂအတွက်လက္ခဏာပြဖို့နှစ်ရက်ကနေ9ရက်အထိအချိန်ယူတတ်တယ်မို့မကြခင်မှာပဲယောဂဖြစ်ပွားသူဥယေပိုးပြီးတိုးလာနိုင်ခြင်းရှိနေတယ်လို့ WHO ကကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကိုသတိပေးထားကြောင်းလည်းပြောပါတယ်။ဒါပေမဲ့ဒီယောဂဟာထိမနိုင်သိမ့်မြတ်အနေထားကိုရောက်လာနိုင်ခြင်းမရှိကြောင်းနဲ့ဒီယောဂအတွက်စနစ်တကျကာကွယ်တားဆီးမှုတွေလုပ်နိုင်တယ်မို့မြန်မာနိုင်ငံသားတွေအနေနဲ့ဒီယောဂအတွက်သိပြီးအစိုးရမလွန်စေခြင်းဘူးလို့လည်း WHO အဖွဲ့မြန်မာနိုင်ငံဌာနကိုယ်စားလှယ်က
I think it's very important to mention that influenza is yes a potentially
တုတ်ကွေးယောဂါဟာအသက်ပါအန္တရာယ်ရှိလာနိုင်ရမှုတိတ်အလေးနဲ့ထားရတဲ့ယောဂါတစ်မျိုးဖြစ်လာနိုင်တာကြောင့်လူတွေတိတ်စိုးရင်ကြမယ်ဆိုတာကိုနားလည်ပါတယ်လို့အသေးချာပြောပြရစီဒါပေမဲ့လိုရာထက်ပိုပြီးတော့မစိုးရင်ကြဖို့တော့ပြောချင်ပါတယ်
လူသားတိုင်းဟာ virus ပိုးတစ်မျိုးမဟုတ်တစ်မျိုးရဲ့အန္တရာယ်ကိုအချိန်နဲ့အမျှကြုံကြရတာဖြစ်ပြီးတယောက်နဲ့တယောက်ယောဂါပိုးခုခံကာကွယ်ရမှာတော့ကြွားချတတ်ကြပါမယ်။အဓိကကတကူရေးကာကွယ်မှုလုပ်နိုင်တဲ့အနေထားပေါ်မူတည်ပြီးကူးစက်မှုခံရတဲ့အခြေအနေကြွားချတယ်လို့ပြောပါတယ်။ကလေးတငယ်တက်ကြီးရွယ်အိုတွေနဲ့ကိုဝန်ဆောင်မိခင်တွေအတွက်ကာကွယ်ဆေးထိုးတာဟာတင့်တော်ပဲမယ်။တာမန်ကျန်းမာရေးကောင်းတဲ့လူငယ်လူလတ်တွေအနေနဲ့အခြေခံကျန်းမာရေးဆိုင်ရာကာကွယ်ဆောင်ရှောက်မှုတွေကိုနားလည်ရင်ကူးစက်မှုနည်းပါစေတယ်လို့ပြောပါတယ်
။ The best prevention in public health is to wash your hands frequently with soap and water.
လူလူကျန်းမာရေးအတွက်အကောင်းဆုံးကာကွယ်ရေးကတော့လက်ကိုဆက်ပြာနဲ့သေးသေးချာချာခဏခဏဆေးပေးဖို့ပါ။တကယ်လို့ဆက်ပြာနဲ့ရေဆေးဖို့လွယ်လွယ်ကူကူမရနိုင်ဘူးဆိုရင်တောင်လက်ကိုပိုးသက်စေရင်လိမ့်ပေးဖို့ပါ။အထူးသဖြင့်အစားအသောက်ကိုမကင်ခင်မှာလက်ကိုဆင်ကြအောင်လုပ်ပေးဖို့ပါ။နှာခေါင်းနဲ့ပါးစပ်တွေကိုပိတ်ဆီးတာတွေကတော့လူနာနဲ့ထိတွေ့သူတွေသူနာပြုတွေအတွက်ပိုကောင်းပါတယ်။
ဒါအပြင်ကူးစက်မှုဟာ H1N1 လိုလူချင်းချင်းကြားဖြစ်စေ H5N1 လိုကြံ့ခင်တဲ့တခြားတိရစ္ဆာန်တွေကနေတဆင့်ဖြစ်စေကူးနိုင်တာမို့ဒါတွေကိုသတိထားဖို့လိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ်
တော်ခင်မြတ်သက်ပါရှင်အခုတော့ရာသီတုပ်ကွေးဆိုင်ရာသတင်းကိုပဲဆက်လက်တင်ပြပါမယ်မြန်မာပြည်တွင်းမှာရာသီတုပ်ကွေးရောဂါကြောင့်လူ10ဦးလောက်သေဆုံးမှုဖြစ်ပြီးတဲ့နောက်မှာတော့မြန်မာပြည်အတွင်းပိုင်းနဲ့ကရင်ပြည်နယ်တွင်းကမြန်မာနိုင်ငံသားတွေဟာနှိစက်ဖြတ်ကျော်လက်မှတ်တွေနဲ့ထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကအပြည်ပြည်ဆိုင်ရာပုဂ္ဂလိကဆေးရုံကြီးနှခွန်မဲဆော့အင်တာနက်ရှင်နယ်ဟော့စပီတယ်မှာတုပ်ကွေးကာကွယ်ဆေးတွေအများအပြားလာရောက်ထိုးနှံကြပါတယ်ဒီလိုမြန်မာနိုင်ငံသားတွေအများအပြားလာရောက်ဆေးထိုးနှံကြတဲ့အတွက်အဲ့ဒီဆေးရုံမှာဆေးပြတ်လတ်သွားပါတယ်အကြောင်းဆုံးကိုတော့ထိုင်းနိုင်ငံကနေမှအေးအေးမှကသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံမှာရာသီတုပ်ကွေးဖြစ်တဲ့ H1N1 ရောဂါပိုးဖြစ်ပွားပြီးတဲ့နောက်မှာတော့လူ10ဦးခန့်သေဆုံးခဲ့တာပါဒီအတွက်မြန်မာပြည်သူတွေကြားမှာလည်းတုပ်ကွေးရောဂါပိုးတွေကူးစက်မှာကိုစိုးရိမ်ကြပြီးမြန်မာနိုင်ငံနဲ့အနီးဆက်ဆုံးနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ကအပီပီဆိုင်ရာဆေးရုံကြီးမှာတုပ်ကွေးကာကွယ်ဆေးတွေလာရောက်ထိုးနေကြတဲ့အတွက်ဆေးဝါးပြက်လက်မှုတွေဖြစ်နေကြောင်းထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာရှစ်တောင်းလုံသမားတွေရဲ့ကျန်းမာရေးလုပ်ငန်းတွေကိုလုပ်နေတဲ့စေတနာဝန်ထမ်းဆရာဝန်ဒေါက်တာထင်စောကပြောပါတယ်
ဟိုမှာအင်တာနက်ရှင်နယ်နက်ကွန်မဲဆော့ကျွန်တော်မြို့ကြီးတလုံး500နဲ့နော်အဲဒီဘက်ကရမဒီဘက်ကနေကွန်ကရစ်တွေဖန်ရလာထိုးကြတာနေရင်းနဲ့နေနော်စစ်ပြတ်သွားလို့စံကောက်ကိုမှာထားရတယ်ဒီမှာစရင်ပြေးထားတဲ့လူပဲလက်ခံတော့တယ
်ထိုင်းနိုင်ငံမှာတော့တုတ်ကွေးကာကွယ်ဆေးကိုအစိုးရဆေးရုံတွေကနေကာကွယ်ဆေးအဖြစ်အခမဲ့ထိုးပေးကြတာတွေရှိပေမဲ့ရှေ့ပြောင်းလို့တမအများစုအတွက်ကတော့ကာကွယ်ဆေးမထိုးနိုင်ကြပါဘူးအခုမြန်မာနိုင်ငံသားတွေလာရောက်ထိုးနေကြတဲ့တုတ်ကွေးကာကွယ်ဆေးကတော့85ရာခိုင်နှုန်းလောက်တော့ယောဂါဘုံမဖြစ်အောင်ကာကွယ်နိုင်တယ်လို့လည်းဆိုပါတယ်
။ဟောပုံမျိုးစိတ်အကုန်လုံးကာပါမဖြစ်ဘူး။ရှေ
ဒီကနေ့ကျွန်တော်တို့ကဒီဆက်ငါးရာရာနဲ့တော့ဘယ်ဖြစ်ပါလဲ။ဒါပေမဲ့2019ခုနှစ်ဆီရာနဲ့2019မှာရှိတဲ့ဒီပြည်သူစိတ်ကိုပဲထုတ်ပြထားတယ်။ဒါတော့ဒီပိုးတွေဒီကနေ့ကပေါင်းပြီးတော့မြေပေးရှင်ရာအသက်ပေါ်လာအဲ့ဒီဒီဝင်လာ။မြန်မာနိုင်ငံမှာရာသီတုပ်ကွေးH1N1ရောဂါပိုးတွေ့ရှိသူ52ဦးနဲ့တေဆုံးသူ10ဦးရှိသွားပြီဆိုပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာ
ဒီကနေ့ကြားမှာစိုးရိမ်မှုတွေလည်းရှိနေကြပြီးပညာပေးလှုပ်ဆောင်မှုတွေကိုတော့နေရာအနက်မှာလုပ်နေကြတာကိုလည်းတွေ့ရပါတယ်ရှင်။မအေးအေးမတင်ပြပို့သွားတာပါ။ပြည်အိုအင်မြန်မာပိုင်းကနေတနင်္လာနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။တောတာရှင်များရှင်မနေ့ညနေပိုင်းကရန်ကုန်နိုင်ငံတကာလေးစိတ်မှာဖန်စီခံခဲ့ရတဲ့မြန်မာနောင်သတင်းဌာနအေဒီတာချုပ်ဦးစွေဝင်းဟာဒီကနေ့မှာတော့မန မဟာအောင်မြင့်တရားရုံမှာလာမယ့်ဩဂုတ်လ9ရက်နေ့မှာဆက်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ်။ဒီအကြောင်း VOA သတင်းထောက်မမေခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်
။ဇူလိုင်30ရက်နေ့ညကရန်ကုန်ပြည်ဆိုင်ရာလေစိတ်မှာပုံမှန်66ခါနဲ့ဖမ်းဆီးထိန်းသိမ်းခံလိုက်ရတဲ့မြန်မာနောက်အေဒီတာချုပ်ကိုစီဝင်းကိုဒီကနေ့ညနေမှာတော့မန်လေးတိုင်းမဟာအောင်မြင့်တရားရုံကနေအာမခံပေးလိုက်ပါတယ်။ဥဝေရသူပါရာဇီကကြပီယဟန်ဘဝနိဋ္ဌိတန်သွားပြီဆိုပြီးမန်လေးယဟန်တပါးရဲ့ပြောဆိုချက်ကိုကိုကာကပြီးခဲ့တဲ့မလာတုန်းကသတင်းဆောင်ပါရေးသားခဲ့တဲ့ပေါ်ကိုဆွေဝင်းဟာပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံခဲ့ရတာဖြစ်ပါတယ်။အခြေခံဥပဒေပြင်လို့သူတွေကိုမမသာသတိပေးဆိုတဲ့ခေါင်းစဉ်နဲ့သတင်းတစ်ခုကိုဖေဖော်ဝါရီ28ရက်နေ့နဲ့28ရက်နေ့တွေကသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်မှာဝေမျှခဲ့ပါတယ်။ဒီလိုဝေမျှမှုကြောင့်ဥဝေရသူရဲ့တပည့်ဖြစ်သူကိုကျော်မျိုးရွှေကမန်းလေးမြို့အမှတ်9ရဲစခန်းမှာပြီးခဲ့တဲ့မတ်လ9ရက်နေ့ကပုံမှန်66ခါနဲ့အမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်။လက်ရှိအမှုနဲ့ပတ်သက်ပြီးကိုဆွေဝင်းရဲ့ရှေ့နေဦးခင်မောင်မြင့်ကအခုလိုပြောပြတာပါ
။တင်းသားတဲ့ရန်ခံဝန်သူ2ဦးနဲ့သူခံဝန်ချုပ်ချုပ်ဆိုပြီးတော့မှအမှုရင်ဆိုင်တဲ့ကာလမှာအချုပ်လွတ်ထူးချေခွင့်ရပါတယ်။ဒီအမှုကသူ့ရဲ့နိုင်ငံသားအခွင့်အရေးတိုင်ကြားသူရှိလို့သာရဲကလည်းစုံစမ်းစစ်ဆေးပြီးတော့ဒါပြင်ပြပေးတဲ့သဘောပေါ့။တကယ်တမ်းပြောရင်တော့နိုင်ငံတော်မှာအကြီးဆုံးဒီတန်ခါအဖွဲ့အစည်းဖြစ်တဲ့နိုင်ငံတော်တန်ခါနိုင်ငံအဖွဲ့ကနေမှတရားမဝင်အဖွဲ့အစည်းဖြစ်ကြေညာထားတဲ့အဖွဲ့ဝင်တဦးကတိုင်ကြားတာဒီတတ်တင်တိုင်ကြားစဉ်ကလေးကဥရိယရေးယူဆောင်ရွက်ဖို့မလိုအပ်ပါဘူး။ထို့သူပဲအခုစစ်ဆေးမဲ့ကာလကြတော့သူတွေပို့ပြီးတော့ပြီးခဲ့တဲ့ဒီ2019ကျွန်လအတွင်းမှာမမတာဒီတရားမဝင်အဖွဲ့အစည်းဖြစ်တဲ့အတွက်ဖြစ်သိမ်းမှုအမိန့်နဲ့ထွက်ထားပြီးပြီ။နောက်ဆုံးဇူလိုင်15မှာဆိုင်မုတ်ဒီပါဖြစ်သိမ်းမှုဒီအချိန်ရောက်သွားတဲ့အချိန်မှာဒီမှုဒီဆက်လက်စစ်ဆေးရန်ကိုမလိုလောက်တော့ရှင်းလင်းနေတဲ့မှုဖြစ်ပါတယ်။အမှုကတော့ဒါသူပါသူအေးအေးဆေးဆေးနဲ့အီးစီးသွားမဲ့သဘောဖြစ်ပါတယ်ခင်ဗျ
။ကိုစီဝင်းကိုဇူလိုင်31ရက်နေ့မနက်9နာရီခွဲကရန်ကုန်တိုင်းဒေသကြီးမင်္ဂလာတုံမြို့နယ်တရားရုံးမှာချုပ်ရမန်သုံးရက်ရယူပြီးနောက်မန်လေးတိုင်းဒေသကြီးရဲတပ်ဖွဲ့ကိုလွှဲပြောင်းပေးရခဲ့တယ်လို့ရှေ့နေဥက္ကမောင်မြင့်ကပြောပါတယ်။အဲဒီလိုလွှဲပြောင်းပြီးတဲ့နောက်မှာတော့မန္တလေးကိုခေါ်ဆောင်သွားတာဖြစ်ပြီးမဟာအောင်မြေတရားရုံးကိုတင်ပို့ခဲ့တာဖြစ်ပါတယ်။မဟာအောင်မြေတရားရုံးမှာအာမခံရတဲ့အတွက်ကိုစေဝင်းဟာအမှုကိုအချုပ်လွတ်ထုချေခွင့်ရမှာဖြစ်ပါတယ်။ကိုစေဝင်းအနေနဲ့ဥရေသူနဲ့ပတ်သက်ပြီးကိုကာရေးသားချက်ဟာဥပဒေနဲ့ညီဆွမှုမရှိဘူးလို့သာသနာရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလကသဘောထားထုတ်ပြန်ပေးခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးလာရောက်အဖမ်းခံဖို့အခုလကုန်မှပဲမန်လေးရဲကကိုဆွေဝင်းကိုအကြောင်းကြားခဲ့ပါတယ်။ဒီမှုနဲ့ပတ်သက်ပြီးလာမယ့်ဩဂုတ်လ3ရက်နေ့မှာလာရောက်အဖမ်းခံမယ်လို့လည်းမန်လေးရဲတပ်ဖွဲ့ကိုအကြောင်းကြားထားပြီးဖြစ်ပါတယ်။ကိုဆွေဝင်းအနေနဲ့မင်းညာကထိုင်းနိုင်ငံကိုထွက်ခွာသွားတာဟာလာမယ့်ဩဂုတ်လ3ရက်နေ့မှာတွားရောက်အဖမ်းခံမှာမို့အလုပ်ကိစ္စအလွှဲပြောင်းအတွက်ထိုင်းနိုင်ငံကိုတရက်ကြာထွက်ခွာဖို့ဖြစ်တယ်လို့သူနဲ့နှီးဆက်သူတွေကတော့ပြောပါတယ်။အခုလိုမင်္ဂလာတုံလေးစိတ်အများပြည်သူမြင်ကွင်းမှာသူ့ကိုဖမ်းဆီးခဲ့ပုံနဲ့ပတ်သက်လို့တရားမျှတမှုမရှိဘူးလို့လည်းရဲစခန်းမှာတွေ့ဆုံစဉ်ကိုစေဝင်းကပြောကြောင်းမြန်မာနောင်သတင်းထောက်ချုပ်ကိုထက်ခေါင်းနှင်းကပြောပါတယ်။အမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့အထက်မြမပြည်မန်မာဘာသာအဖွဲ့ဝင်တဦးဖြစ်တဲ့ဦးကျော်မျိုးရွှေကနေမန်လေးမဟာအောင်မြေအမှတ်9ရဲစခန်းမှာဥရဲသူကိုအသေးဖြတ်မှုနဲ့ကိုစီဝင်းကိုပုံမှန်66ခပုံမှန်295ကလို့နေလွန်ခဲ့တဲ့မတ်လကလေးကအမှုဖွင့်တိုင်ကြားခဲ့တာဖြစ်ပါတယ်ရှင်
။မမိခသတင်းပေးပို့တော်တာပါရှင်။အခုတော့နိုင်ငံတကာသတင်းဆောင်မဖက်လဲရအောင်ပါကမ္ဘာတဝမ်းမှာခံမှန်းချေလူပေါင်း48တန်းလောက်ဒီမင်ရှာခေါ်မှညာချူရင်းတဲ့ယောဂလက္ခဏာကိုခံစားနေကြပါတယ်။အများအားဖြင့်တော့နေ့တတူကလှုပ်ရှားသွားလာမှုအတွက်လူတွေရဲ့စဉ်စားသွေးတောနိုင်တဲ့စွမ်းရည်ကိုအနောက်အရှက်ဖြစ်စေပြီးအုံနောက်ပုံမှန်အလုံးမလုံးတော့ပဲမှညာချူရင်းပြီးတော့စကားပြပြတတမပြောနိုင်တော့တဲ့ယောဂအခြေအနေမျိုးကိုခံစားနေရတာပါ။ အခုခါမှာစကားပြောတဲ့ပုံစံကိုကြည့်ပြီးအဲ့ဒီလူမှာမှန်ညာချွေးရင်းတဲ့ယောဂလက္ခဏာဖြစ်နိုင်ခြေရှိမရှိဆိုတာကိုသူတေသနာပညာရှင်တွေကလေ့လာနေပါတယ်။စကားအဖြတ်အတောက်ဖြည့်ဆွတ်ပြောဆိုတဲ့ပုံကိုကြည့်ပြီးတော့အစောပိုင်းမှာမှန်ညာချွေးရင်းလာနေတဲ့လက္ခဏာမျိုးပြတ်တာနေတာကိုလေ့လာမှုအသေးတစ်ခုကတွေ့ရှိခဲ့ရတာပါ။ဒါဟာမှန်ညာချွေးရင်းယောဂရှိသူတွေကိုဆရာဝန်တွေကပို့ပြီးတော့မြန်မြန်ဆန်ဆန်ကူညီကုသပေးနိုင်မဲ့လက္ခဏာတရားလည်းဖြစ်ပါတယ်။ VOA သတင်းထောက် Deborah Blocks ပေးပို့ထားတဲ့သတင်းဆောင်ပါကိုရှာဖောင်းကဆက်လက်တင်ပြပေးပါမယ်ရှင်။
American ပြည်တော်စု Wisconsin တက္ကသိုလ်က Dementia ခေါ်မှန်ညာချွတ်ယွင်းလာတဲ့ယောဂလက္ခဏာကိုသူတည်တနာပြုလည်လာတဲ့အစီအစဉ်ထဲမှာအသက်82နှစ်အရွယ် Alan Sweet တယောက်လည်းပါပါတယ်။အဲ့ဒီယောဂလက္ခဏာနဲ့ပတ်သက်တဲ့ပုံစံတာရကတွေကိုသူကပုံဖော်ပြီးပြောပြပေးနေတာပါ။သူ့ရဲ့စကားပြောဆိုမှုတွေကနေမှန်ညာချွတ်ယွင်းလာနေတဲ့လက္ခဏာအစပိုင်းအခြေအနေကိုသူတည်တနာပညာရှင်တွေပိုးပြီးနားလည်သဘောပေါက်လာစေပါတယ်။ Alan Sweet ကအခုလိုပြောပါတယ်
I can't say I enjoy it because I'd be lying.
လဲလျောင်းပြီးနေရတဲ့အတွက်ကျွန်တော်ပြောရလို့မပြောနိုင်ပေမဲ့ဒါတွေဟာသိပ္ပံနည်းကြဆန်းသက်မှုတွေဖြစ်တယ်ဆိုတာကိုကျွန်တော်အသိမှတ်ပြုပါရစေ
။ဒီနှစ်လောက်ကြာတဲ့လစ်လာဆန်းသက်မှုထဲမှာသူတည်တနာပညာရှင်တွေကဆွီတို့လိုအသက်ကြီးရွယ်ဦးတွေကိုဓာတ်ပုံတပုံထဲကိုပဲပုံဖော်ပြောဆိုခိုင်းတာပါ။အဲ့ဒီလိုပြောခိုင်းတဲ့အခါမှာသူတို့တွေရဲ့စကားအသွားအလာအဖြတ်တောက်ဖြစ်ဆက်ပြောဆိုတဲ့ပုံစံတွေကိုကြည့်ပြီးအစောပိုင်းမှန်ညာချွတ်ယွင်းလာနေတဲ့လက္ခဏာမျိုးပြသနေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အဲ့ဒီလူတွေအကုန်လုံးမှန်ညာချွတ်ယွင်းတဲ့ယောဂဖြစ်မယ်လို့ဆိုလို့လို့မရပါဘူး။နှစ်စဉ်15ကနေ20ရင်းငယ်နှုန်းအထိဖြစ်နေကြတာကိုတွေ့လာရပါတယ်။ Wisconsin တက္ကသိုလ်ကပါရဂူဘွဲ့တင်ယူနေတဲ့ကျောင်းသူခင်မူလာက
This is definitely important because
အစောပိုင်းစကားပြောဆိုတွေမှာပြောင်းလဲမှုတွေတွေ့နိုင်မလားဆိုတဲ့အချက်ဟာယောဂရှိမရှိကိုလေ့လာတဲ့ပထမအဆင့်ဖြစ်တာကြောင့်ဒါဟာတိတ်ကိုအရေးကြီးတဲ့ကိစ္စတစ်ခုဖြစ်ပါတယ်။
လက်ရှိသုံးနေတဲ့ဆေးဝါးတွေမှာမှန်ညာချွတ်ယွင်းလာနေတဲ့လက္ခဏာပြန်လည်ကောင်းမွန်လာအောင်ဒါမှမဟုတ်နေကွေးသွားအောင်မလုပ်နိုင်ပါဘူး။ဒါပေမဲ့တချို့ဆေးဝါးနဲ့ကုသမှုတွေကတော့ယောဂလက္ခဏာပြန်လည်တက်တာလာအောင်တိုးတက်လာအောင်အထူးသဖြင့်အစောပိုင်းအဆင့်မှာပဲရှိနေတဲ့လူတွေကိုကူညီကောင်းကူညီနိုင်ပါတယ်။အခုတွေ့ရှိချက်နီးလန်းဟာမှန်ညာချွတ်ယွင်းကျဆင်းလာနေတာနဲ့ပတ်သက်ပြီးအပြောင်းအလဲလှုပ်ဆောင်နိုင်မဲ့ရိုးရိုးလေးနဲ့ကုန်ကျစရိတ်တက်တက်တာလုပ်နိုင်တဲ့စံသမှုဖြစ်ပါတယ်။ Kim Muller က
We all use different techniques to speak like
ကျမတို့တွေဟာစကားပြောတဲ့အခါမှာစကားအပြောအဆိုအဖြတ်အတောက်တွေကိုပုံစံအမျိုးမျိုးနဲ့ပြောကြပါတယ်။ဒါပေမဲ့ဒီနေရာမှာတော့ပုံမှန်စကားအပြောအဆိုထက်ကိုပိုပြီးတိတိတသားတွေ့ရပါတယ်
။ဒီလိုဖြစ်နေတဲ့လူတွေထဲမှာ1981ခုနှစ်ကနေ1989ခုနှစ်အထိ American ပြည်ထောင်စုရဲ့သမ္မတဖြစ်ခဲ့တဲ့သမ္မတဟောင်း Ronald Reagan လည်းတူအပါအဝင်ဖြစ်ပါတယ်။သူရဲ့သမ္မတသက်တမ်းနှောင်းပိုင်းတွေအတွင်းသတင်းစာရှင်းလင်းပွဲတွေမှာစကားပြောဆိုရာမှာစကားဖြစ်ဆက်ပြောဆိုတာတွေနဲ့နာမည်အသုံးအနှုန်းတွေကိုအတိအကျမပြောနိုင်တော့တာကိုတွေ့ခဲ့ရပါတယ်။သူဟာ1994ခုနှစ်မှာမှန်ညာချွတ်ယွင်းတဲ့ယောဂဖြစ်နေတာကိုတွေ့ရှိခဲ့တာဖြစ်ပါတယ်။အလမ်ဆွေရဲ့မိဘနှစ်ပါးစလုံးဟာမကွဲလွန်ခင်မှာမှန်ညာချွတ်ယွင်းတဲ့လက္ခဏာခံစားနေကြရသူတွေဖြစ်ပါတယ်။သူက
My goal is simply to cure Alzheimer's
ကျွန်တော်ရဲ့ရည်ရွယ်ချက်ကမှန်ညာချွတ်ယွင်းတဲ့ယောဂကိုကုနိုင်မှုပဲဖြစ်ပါတယ်။မှန်ညာချွတ်ယွင်းတဲ့ယောဂဖြစ်ရတဲ့အကြောင်းရင်းကိုသူတေသနလေ့လာမှုတွေမှာကျွန်တော်တက်နိုင်တဲ့ဘက်ကနေကူညီလှုပ်ဆောင်ပေးသွားမှာပါ
။ဒီမှန်ညာချွတ်ယွင်းတဲ့ယောဂကိုတိုက်ဖြတ်ရမှာဆွေးနေအတူသူတေသနလေ့လာမှုတွေမှာပါဝင်တဲ့သူတွေဟာတဦးချင်းအဖြစ်ရလာမရရှိကြပေမဲ့လည်းယောဂတိုက်ဖြတ်ဖို့တိုးတက်မှုအပိုင်းမှာအထောက်အကူဖြစ်တဲ့ဆိုတာကိုသိရလို့ကျေနပ်မှုတွေတော့ရကြပါရဲ့ရှင်
။ရှားဖောင်းတင်ပြတော်တာပါ။VOA မြန်မာပိုင်းကထုတ်လင်းချက်တွေကို Democratic မြန်မာအတန်း DVB ကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေနေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီအစီအစဉ်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ကနေပြီးပြသတဲ့မနေ့30စာနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်သတင်းဆောင်မတွေတွေ့ဆုံမင်းမြန်ခန့်တွေနဲ့အပတ်စဉ်ခန္ဓာတွေကို DVB ရုပ်သံကနေကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အတန်းရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 2425တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews voiceofamerica.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ31ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းတိုမီတာ25 30နဲ့58တို့ကနေည10နာရီအထိတက်ရိုက်ထုတ်လွှင့်နေပါတယ်ဒီကနေ့ညဖက်တူတရားပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးဘလော့ဂါတွေပြောသမျှအနုပညာလောကကသတင်းတွေကိုစူးစီးတင်ဆက်ထားတဲ့တက်တန့်ရောင်သတင်းလောအစီအစဉ်တွေကိုနားဆင်ရမှာပါကြာအပြင်ဒီကနေ့ညမှာနားဆင်ရမယ့်နောက်ထပ်အစီအစဉ်တစ်ခုထပ်မကြားဖို့ရှိရကတော့
ဟိုတောင်းနေရဲ့ကလေးငယ်ကြီးအများကြီးရှိပါတယ်အဲ့တော့တောင်းမထားတဲ့မိသားတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူးအဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်လည်းရှိတယ်လို့ကျွန်မမြင်ပါတယ
်မနှင်းကျော်ဝေရဲ့မြမပညာရေးနဲ့ပတ်သက်တဲ့ယုံကြည်ရာအပြည့်အစုံကိုတော့မကြာခင်ကြားကြမှာပါအခုအရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်ဖားကန့်ကြောက်စိမ့်မြေမှာကုမ္ပဏီတွေတူးယူပိုင်ခွင့်နဲ့ဆိုင်တဲ့ဥပဒေမူကြမ်းကိုမကြခင်မှာအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလွှတ်တော်သေယံဇာရနဲ့တဘာဝပတ်ဝန်းကျင်ကုမ္ပဏီဝင် NLD အမျိုးသားလွှတ်တော်အမတ်ဦးခင်မောင်မြင့်ကပြောပါရယ်အခုအဆိုပြုထားတဲ့ဥပဒေမူကြမ်းဟာတဘာဝပတ်ဝန်းကျင်ထိခိုက်မှုတက်တာစေရေးအပြင်ဖားကန့်မြေမှာရှိနေတဲ့ရေမစေးကြောက်ကောက်သူတွေရဲ့ပြဿနာကိုပါဖြေရှင်းနိုင်ရဲ့အတွက်ရည်ရွယ်ရည်ဆွဲထားတယ်လို့ဆိုပါရယ်အခုသတင်းပတ်ရိုက်စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကအပိုင်းအမည်အဖြစ်နဲ့တင်ဆက်ပေးထားပါရယ်ရှင်
ချင်းပြည်နယ်ဖားကန့်ဒေသမှာတောက်စင်းကျူဖော်ခွင့်လိုင်စင်အပါအဝင်အခွန်ကောက်ခံမှုဆိုင်ရာဥပဒေမူကြမ်းအသစ်တွေကိုလွတ်တော်တင်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီကရည်ဆွဲပြီးစီးသွားပြီဖြစ်တဲ့အတွက်မကြာခင်မှာဥပဒေအဖြစ်ပေါ်ထွက်လာပြီးလက်ရှိဖြစ်ပေါ်နေတဲ့အလွန်အကျွံတူဖော်မှုတွေကိုထိန်းသိမ်းနိုင်တော့မယ်လို့ကချင်းပြည်နယ်မဲဆန္ဒအမတ်6ကိုကိုစားပြုတဲ့ NLD အမျိုးသားလွတ်တော်မှလည်းဖြစ်လွတ်တော်တင်ရန်ဇာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ
်ကျွန်တော်တို့ကအားလုံးတော်မြတ်ဥပဒေပြုနေတဲ့အချိန်မှာကျွန်တော်တို့က9ဧက3နဲ့ကျွန်တော်ဥပဒေကြမ်းနဲ့တော့ကျွန်တော်တို့ပြန်စားတက်ကော်မတီနဲ့ဆွေးနွေးညှိနှိုင်းလို့ပြီးသွားပြီလွတ်တော်အမျိုးသားလွတ်တော်ကိုကျွန်တော်ချဖို့ကြံတော်တယ်အဲ့ဒီမှာကဥပဒေမဲ့တယ်လို့ဥပဒေစိုးမိုးမှုမရှိဘူးတရားဥပဒေစိုးမိုးမှုမရှိတော့ကျွန်တော်အလုံးထိရမယ်ထိရမယ့်အချိန်မှာဒီဥပဒေတွေထွက်ပြီးတော့မှကျွန်တော်ထိမယ်ပြီးရင်ကျွန်တော်တို့အဲ့ဒီနောက်မှာမှရပ်ပေါင်း90ဆိုတော့ကျွန်တော် regulation ဆိုတော့ဒီမျိုးဥပဒေပြန်လုပ်ရမယ်လုပ်ပြီးတော့မှဥလာမဲ့ပွင့်နေရာဒီကြမှာကျွန်တော်ကအဆအဆအရာရာပြပြပြင်းပြင်းနဲ့ထိမ့်နိုင်ထိမ့်နိုင်အောင်လုပ်ရတော့မယ်ဧက90ဆိုတော့ကျွန်တော်ဒီမှာဝန်ထမ်းလည်းမရှိကြောင်းမြေဝန်ထမ်းလည်းမရှိအဲ့လိုမျိုးအကွက်ပေါင်းက450လောက်ပေးထားလဲအဲ့လိုမျိုးကုမ္ပဏီတွေက450လောက်ပေးထားတော့မနိုင်မနေနဲ့ကြောင်းမြေဟုတ်ရုံးကလည်းမထိမ့်နိုင်တော့အကုန်လုံးကဗျမ်းမတာဖြစ်ကုန်တာပေါ့ဗျာဒီထက်လည်းစိတ်ကဖြစ်နေတော့ကျွန်တော်ဒီမှာတကယ်တန်ဖိုးရှိတဲ့ကြောက်တယ်ဆိုလို့ရှိရင်လည်းနိုင်ငံတော်ကမရဘဲနဲ့လုံးလုံးမှုမရှိတာနဲ့ပဲကိုပဲလိုလိုဒီပဲလိုလိုနဲ့အဖက်နိုင်ငံအကုန်ရောက်သွားတော့ပေါ့ဗျာအဲ့လိုတွေဖြစ်နေတော့ကျွန်တော်တို့ကဒါကြောင့်မို့လဲဥပဒေကိုအမြန်ဆုံးလုပ်တာဒါတော့မှကျွန်တော်တို့အရန်ကြပါတယ်တနည်းကြော်ကြပါတယ်ကျွန်တော်ဥပဒေလုပ်တာတော့မ
ှလက်ရှိဥပဒေမူကြမ်းထဲမှာကြောက်စိမ့်တူယူကွင်းအစဉ်စဉ်ခွဲခြားတတ်မှတ်ထားပုံကိုလဲဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ
်ဥကြတော့ကျွန်တော်တို့ရဲ့အကျိုးတူရဲ့လို့တော့မရှိတော့ပေါ့ဗျာဥကကျွန်တော်ပြုထားတဲ့ဥပဒေကအလတ်စားရဲ့အသေးစားရဲ့လက်လုပ်လက်စားရဲ့၃မျိုးရှိတယ်ခုနာမည်ခေါ်ရမှာတော့အလက်စာတူပေါ်ထုတ်လုပ်မှုပေါ့နောက်တစ်ခုကအသေးစားထုတ်တူပေါ်ထုတ်လုပ်မှုရဲ့နောက်လက်လုပ်လက်ဆက်ရတာပဲအလက်စာကတော့9ဧကနဲ့3နဲ့နောက်အသေးစားကတော့3ဧကတစ်နှစ်ပေးထားတယ်ကျွန်တော်တို့နောက်ဟာတွေကတော့ကျွန်တော်တို့ကဒီနယ်ကိုလုပ်ပိုင်ခွင့်တတိနိုင်မှလုပ်ပါဆိုကျွန်တော်တို့အဲ့လိုရောရေးထားပေးတယ
်လုပ်ငန်းရှင်တွေအတွက်အဆင်ပြေအောင်တွင်းဝကွန်ကောက်တာကိုဖြတ်သိမ်းပြီးတခြားအခွန်ကောက်ယူတာကိုလည်းရှော့ချဖို့ဒီဥပဒေမူကြားမှာထည့်သွင်းဖော်ပြထားတယ်လို့ဆိုပါတယ်ဒါအပြင်ကြောက်စိမ့်အချောတဲ့ထုတ်လို့ရောင်းချတဲ့နေရာမှာလည်းပိုပြီးအဆင်ပြေအောင်ဥပဒေမူကြားအသစ်မှာအဆိုးပြုထားတယ်လို့ဥက္ကမောင်မြင့်ကပြောပါတယ
်ဥပဒေပြုတဲ့အထက်မှာဟိုတစ်ခုပါတော့ဗျာဟိုလုံးကတော့နည်းနည်းခက်ခဲတာပေါ့ဥကြတော့ကျွန်တော်တို့ကကြောက်စိမ့်ကိုအချောတဲ့လုပ်မဲ့လုပ်ငန်းကိုကျွန်တော်တို့ကတရားရခိုင်နှုန်းပြနိုင်ငံသားကိုနိုင်ငံသားယင်းနည်းမြုံမှာပေးထားတယ်တူးတာတော့မပေးဘူးတချို့ကြတော့အဲ့တူးနေတဲ့ကုမ္ပဏီနဲ့ပဲဖက်ဆက်ဟိုအချောတဲ့လုပ်ငန်းမဲ့လုပ်လို့ဒုတိယမဟုတ်နိုင်ငံတော်နဲ့ပဲဒုတိယမဟုတ်ကြောင့်မြတ်ဌာနနဲ့ပဲပူးပေါင်းပြီးတော့မှ joint venture အနေနဲ့ပဲလုပ်လို့ပေါ့ဗျာအဲ့လိုမျိုးကျွန်တော်တို့ ပေးထားတယ်အရင်ရှိခဲ့တဲ့ဥပဒေအဟောင်းကိုပြင်ဆင်ပြီးအသစ်ပြန်လဲရေးဆွဲတာဟာဖကန့်ဒေတာကတဘာဝပတ်ဝန်းကျင်ကိုရေရှည်ထင်းသိမ်းနိုင်ရေးအတွက်ရည်ရွယ်ချက်ဖြစ်ကြောင်းဥက္ကမောင်မြင့်ကပြောပါတယ်။ဒါစီမြင်းစက်နဲ့တဘာဝပတ်ဝန်းကျင်ထင်းရင်လို့ကျွန်တော်တို့ကလုပ်ရတာအဓိကကြောက်စင်းဆိုတာကကျွန်တော်တို့ကတကယ်တကယ်ကြတော့ဘုံမလို့ထုတ်လို့လည်းမရဘူးဥထုတ်နေတဲ့ဥစ္ ตัวเนี่ยเราก็ดูมาบางอย่างเลยส่วนที่ลงงานเช่นนี้เราก็มีเดียเราตัวเราไม่จีตันไหนเนี่ยดูเราวิโดมาตัวชั่วจ้าเราไม่ดูแลลูกเดือดลูกเลยตัวชั่วจ้าเราเดี๋ยวซะโอ้ซะเป็นลูกที่อะไรที่นิวมาไม่เป็นไร
รุ่นยูโรเบมันพิลาเรอุสาสุรอตุรุกาปารอติวิมากรองยีเรสาวสาวบิโรมาเอริโอเตย์มาทัดเชจันชายยาวเมสุเรปูซันเอลูนจงว่าขันเลียร์เราบอกเนี่ยพักการดีตามมาเยมเซจ้าเกาตุเรมจากคณะเตซโมเรพิปอนิเรกิซานเออริลูเรจ้ามุยเซวาอลอนจงต้องเซนิเรกิซากุเลกันตัวเอพิเชนตัวบุซิเซนิจ้าอุคมามิงาเปียวบาร์เออริลูนีเรียร์เราจงว่าชิบาร์เอปัจจุบันเลสุรอตุรุจิมาเลเยมเซย์เอลูโรจงว่ารูกาตุรุกันตัวเอลูมียาว ไอ้ตัวเทมาเลยยิ่งมุจุลเนี่ยลูโรอุบลียาจันโรยี่ยูโรยาละบ่เบียยี่ยูโรยาเลยสุดตัวเทมาเลยเตียมางาเสียชอบเสียแล้วก็มุ่งเสียสวยเรื่องลีพีเตียรูเรจันโรพยานเลยพิวทองยามาปีตัวเลยจันโรว่าตัวเดียวลูกไอ้เงินปีบูตัวกูจันโรจินซาบีโรมาแต่ไปอินเตอร์เนียนุปีเตียซารูจันโรพยานลูกทับีระนั่นตัวกูเลยจันโรว่าดีชาร์จมาเลยอุ ชูพาริโอโรยิมซีริโอโรตุรุสิทธิ์วอยาสิเลลัยมาเก้าเย็นเอสุลูชินตุรุปีมิชิกทั้งว่าเอจีเตนูเปโรมาเลยชาชาวเนมมาเลยจันโรมุ่งสิวาดิพยาปีนีมาเลยนาวิโรมาดีมาต้องสวยเอาเลยจันโรรุกะปัญญาปีดารุบารุญารุลูกจาระวอยาดีเอ็นจูริบารีเนนาวทุกุกะยาวเนลูริบารีเลยจันโรรุกะตั้งในลาวโดตาระวอยาอุระโรตุรุมิมยาการโร
ที่เดียวเลยลูกตัวแม่สุรอกุโนเนเนอร์จะชูซิมพีกุญยาวิพักการเดตามาเลสิเชนียามาติเงมูรีพิปอนิเบเมเลนาวดเชนเอเจนต์ติเงยตัวเองเนาะที่อันซาตาริโกคว้าเวต้องส่วนนั้นเลยแม่ลูกมีอะไรจังเลยอุคมามีงาเปียวบาร์เองอุริบิวทาราเลจันโรปาจังเลสุรที่มันเงี้ยเนี่ยกาลามาไอเกี้ยวิจันโรลูกาที่มุกเรซีเนฟเฟดเรลูยาลาวิเฟดเรลูยาลาวิจันโรชิมพีเนมากูไปอุจูยเนี่ยกูไปอุบลีเปียธาในเงินชีเอ็นตัวนี้เนี่ยเลย จะเช่นใจจงรู้สวัสดิ์จิงอ่ะปีพอเชียร์ริงดูรู้สึกเชียร์ริงดูรู้ยามะรู้อะไรจิงมาจงรู้เซ็นทรัลไลซ์ที่เป็นลูลูมียาวไอจิงมาจงรู้ชอบยามะชอบไปเลยจิงมาที่แต่ยังจะได้รู้สึกเสียสิ่งอะไรจันยามะไอลูกจันยามะเอาเลยจงรู้ว่าไหนก็ตรงนี้สุดมาท่าทาระยินยันยันอีโน่ปะเป็นผู้พิจิตรจิงปีเนี่ยมาเลยอารมณ์ที่เราดูโอซาริบอกยาอารมณ์ที่ดูลูกสาวจ้าบอกยา ไอ้ที่เชียงจามาลุลุลล่ะอู้เชียงเลียร์เราจะรู้กันหรอผมเป็นมาเลเนี่ยมาลงจากนี้เป็นเนี่ยตู้นี่เราเจ้าที่อะไรจะเอาเล่มที่ไหนมูอสัวเล่มยาวูที่เทมาเล่คงก็การตัวตู้เรือดูเรียเปียร์ลามยาเล่คุเปเล่เปียร์ดิเปเล่เปียร์ดิเปเล่คงมีอะไรหรอที่อุบิเบย์ยาปูนาเวลีอารมณ์ที่มาคุมมาสั่งจ้าเวเน่ตู้เต็งเนี่ยกูยาปูนะที่อุบิเบย์เด็กกูเอาตัวบ้า
แต่มั่งหูหน่วยมาแล้วมาตีพิวนั่นเลยแม่ลูกมีอะไรจังอุคมามีงาเปียวบาร์เลยที่อุดรมุจังโอตีพิวพี่เนาะนี่อุบลีติดเตะเสร็จแล้วทุบยันตัวแม่ลูกตีอะไรกันนะก็จะเว้นไลน์ซีเซนต์เสร็จแล้วอับเซนซีบอยกันนะพี่ปาร์เลย
ที่อีซีเซงก็อัพเซนต์ในลานิญาวันอีซีเซเน่อิงานิมันเอ็คซีเซนไอมาปงมันทอลเลนเป็นนิวาร์เลยอคุระมันเอ็คยังอิงานิญาโกนายิตาลีไลน์อีซีเซมาพาเจ้าหนึ่งสุนิจามเลสุรานาเซนจิอาอามาเช่ก็สิ่งนี้พี่เกดเรียนตัดจุงก้าเจ้าพร้อมยุก้าสาวงตะคุกุบริสุรัตตานิยานเอลูกาพิเศษวูจูซายามา ลูซูลูเวกูเทมูสุเรจอมจ้าเจเน่ดีดาอานาบานิกาวาไอ้สาวงกูพิเศษไปเลยบาร์เลยลูซูลูเวเน่อุบลีเมจูบันเจ้าปอมาอานาบานิกาคุลูอุบลีเปียงปาไกด์เดอเกล่าจอมลูมีมาเนงเงี้ยเตียวบีสมุยเอจดอมิโกทอสยาพิลาวาเลยแต่จอมลูดูโอโตมลูอุบลีชูบาวดารียาจุนมูจูโลนารีกูอานาบานิเบก้าบลูไกด์เดอเตมาเลยบลูไกด์เดอนิวาเลยตัวเชนุยมิงกูเลติลาวาเลยแล้วเมื่ออิงานิญาได้ลีได้ซีเซมาสุนิมาพิบาร์เลย
Bawan Suri Loduri, Dairy Life Season, Little Dechima, Koyma, Pita Jomlu, Phone Madugu, Jodian People Tanemare, Damamu, Sane Pisci, Tan Fine Pisci, Kuyemi, Kuyem Migunigu, People Talu Le Yaware. View him away, Phone Maga, Nitonyan Net, Don Shin, Nangangali, Pipiro, Email Lisa Garo, Bummies Egg, Viewing News.com, Pipare. Bawan Suri Miman Jamet Russian, who to the right.
American Sanya Daily Line season ago, Inganets and Ninja by Cinema the Bagun, Nichin, Tolin, Pinija Pipare, Manepchan, Kunai, Ingan, Ninja Daily Line, Cinema Pawin, Sunija Botabiro Pico Varashe, Akura Dreamba Singanat Kupit, Blockari Piotamia, Cisin Eleva. Let me open Logane, Computer Pandi Murugo, Smartphone Lo, AR App Shire Jakamama, Bouncer Popianine, Augmented Reality, Nibina, Ditremu, Shiran Yaong, Nibina, Gomiri, Apian Ditwine Javare. Galeria Paninian Tutasime, AR Panimuri, Bawin, AR Panimu, the Dui Jango, Masum Yamunga, Blockari Piotamia, Sisima, Piopia Tavare. ကွန်ပျူတာနဲ့တီထွင်ထားတဲ့ပုံရိပ်တွေကိုအပြင်နေရာတွေမှာမြင်ရနိုင်အောင်ဖန်တီးထားတဲ့ Augmented Reality နည်းပညာကိုနည်းပညာကုမ္ပဏီကြီးတွေကအပြိုင်ဖန်တီးနေကြတဲ့အထက်မှာ Apple ကုမ္ပဏီလည်းပါလာပါတယ်။Apple နည်းပညာသစ်တွေ Software သစ်တွေကိုပွဲထုတ်မိတ်ဆက်တဲ့ Worldwide Developers Conference WWDC 17 ဇွန်လ ဇန်နဝါရီမှာဖြစ်ပါတယ်။ Apple CEO Tim Cook ကိုယ်တိုင်အသစ်ထွက်မဲ့ iPad နဲ့ AR Kit ကိုစမ်းသပ်ပြခဲ့တာပါ iOS 11 ထွက်လာခဲ့ရင်ဒီ software ဟာကမ္ဘာမှာအကြီးအကျယ်ဆုံး AR platform တစ်ခုညာရင်းချင်းဖြစ်လာလိမ့်မယ်လို့ Tim Cook ကပြောခဲ့တာပါ ဒီကနေ့နည်းပညာလောကမှာအပြိုင်ဆိုင်ဖန်တီးနေကြတဲ့ Virtual Reality VR Augmented Reality AR နည်းပညာတွေကို Apple ကလည်းအပြိုင်ဖန်တီးနိုင်နေစွာပြသလိုက်တာဖြစ်တယ်လို့ Creative Strategies ကနည်းပညာသုံးသပ်သူ Aerolina Millian Siga Piovare.
Despite Apple not being, you know, very vocal about AR and VR, they are
Nibina Long and Logama, AR and VR Janga Luran Pionizare, Kisani, Nibina River Pipai. Apple Garo, D Nibina Jangnet, Patin, they bure Pioga and Yomishibi May, AR and VR, Nibina Ridre, Sindeme Sura, Piafagare.
Kulu, Apple Gomeniga, AR Nibina, Paima, Taison Yapo, Josa Nidalu, Microsoft Gomenigale, AR Nibina, though, Yamatamu, Pandita, Vilo, Jinya Tavare, Yamayam, Mandabo Ma, Computer Panditare, a chat ledwe, Bondrego, Niame, a pie, Yesi Moni, the Dure, so ye, Yesi Bawa, Ma, Ama, Lobe, Nainelu, Suvare, Facebook Gale, AR Nibina, Paima, Shinan Yapo, Josa Nivare, Computer Ne Panditare, Jobondrego, Lekan phone camera got the same epipie. A two T twin tare, Yaman Dwin Epipie, a pin logama, the gay shini, a yaribo mamia, augmented reality, Nibinaga, Lobin Haimare, Ubama Apie, Bama Machida's Wet Kugo, AR Nibina, those smartphone camera gabe pipie, Yaman Dabi Epipie, Chila Mesuye, Computer Ne Panditare, Coffee Gwe, Bao Sadapie, Phone Screen Boma, Yaman Boma, Mia Mapibare, augmented reality, Nibinaga, Lunger and Hibam Yazarega, Shini Rapibi me. Pokemon Go game chao, Luce wins up, Miala get a loop joy mamanai mabu. Pokemon Go, Amyamu Jaga, Bide Namaro, Nibinago Munirega, AR Nibinago, game at Dreddim Hope, Tachani Arimava, Tocha Naibo, a Piaiti Twin Lajavare. Switzerland and Zurich Yuga, Nibinago Munirikuga Sumi, Kaliri ye, Paninia ye, Dota Ao, Nibinia Dine, a young cherry, Ditremutuku, Santa Nijavare.
With our app, you can color a character, and then looking through the iPad, this character comes alive with the same.
Clinery, Sozon Song Mulema, Sion Chira Le Bavare. Sion Chira Bubikong, Augmented Reality, Nibinane, Pandina, Bujanaruga, Juzaniawa. Saipoma, Yangon Chetare, Kadonjo Ludigu, Janaru App Tetare, iPad Bogani, the same Chila Lucien, iPad Boma, a Sionzon Yoliri, that went so shallow ago, Duyama Pipare.
Game Technology Center ga amu saung nyun ja yi mu Dr. Fabio Zun shin pya ra ba. Thru san tat phan di ni de AR ni pinya ne so yin sa ywet ko hlet pe yin le iPad ma myin ya de cartoon yauk klei ri ga hlet pat lou sha pya ba de. Akhu lo klei ri ye a myin bai ko to tet se bo de ma ga a cha bai ma to tet se bo a twet le AR game de myo ko thru phan di ni ja ba de. Cartoon sat kaung klei ri turiya pong klei ri pa de kat pya klei ri ko
သူတို့ AR app ရှိတဲ့ iPad camera ရှေ့ကိုချပြလိုက်တာနဲ့ဇက်ကောင်လေးတွေကစပြီးသချင်းဆိုပြသလိုတရိယာတွေစတင်တိခတ်ပြပါတယ်။ဇက်ကောင်ရုပ်ကလေးတွေတရိယာမျိုးအစားပုံလေးပြောင်းတာနဲ့သချင်းတန်တွေပါလိုက်ပြီးပြောင်းသွားပါတယ်ကလေးတွေအနေနဲ့ကိုကြိုက်တဲ့သချင်းတန်တီးဝိုင်းတန်ကိုကွန်ပျူတာပေါ်မှာကိုကြိုက်တယ်လို့လွယ်လွယ်ဖန်တီးနိုင်ဖို့ဖြစ်ပါတယ်ဒီတီထွင်မှုတွေကို ETH Zurich သိပ္ပံဤပညာနဲ့ engineer တက္ကသိုလ်ကဥဆောင်ပြီးတော့စမ်းသပ်တီထွင်နေတာပါ augmented reality ဟာဒီကမ္ဘာလုံးကစီးပွားရေးလုပ်ငန်းတိုင်းသုံးရတဲ့ဤပညာတစ်ခုဖြစ်လာလိမ့်မယ်လို့ပါမောက်ခ Bob Sumner ကသုံးသပ်ပါတယ
် One of our focuses is on augmented creativity which is the concept of using augmented reality to enhance creative play
ကျွန်တော်တို့အဓိကထားပြီးတော့လေးလာစမ်းသပ်နေတာတစ်ခုက augmented reality တုံးပြီးဖန်တီးကစားဉဏ်တိုးတက်အောင်ဘယ်လိုလုပ်နိုင်မလဲဆိုတာကို augmented ဖန်တီးမှုဘိုင်းကိုကျွန်တော်တို့အထူးလေ့လာနေပါတယ်။ဒါပေမဲ့ဒီနည်းပညာနဲ့ပတ်သက်လို့ကြည်ကြည်ပြန့်ပြန့်ကြည့်မယ်ဆိုရင်တော့တကယ်ပါလုံးမှရှိသမျှစီးပွားရေးလုပ်ငန်းတိုင်းနီးပါးအသုံးပြုတဲ့နည်းပညာဖြစ်လာပါလိမ့်မယ်။
လက်တွေ့အပြင်လောကနဲ့ကွန်ပျူတာဖန်တီးမှုတို့ကို smartphone လို AR app ရှိတဲ့ကြားကန်ပေါ်မှာပေါင်းစပ်ဖော်ပြနိုင်တဲ့ augmented reality နည်းပညာဟာတရားရာဂိုင်းနှုန်းကွန်ပျူတာဖန်တီးကဘာတွေရောက်သွားသလိုအတွေ့အကြုံပေးနိုင်တဲ့ virtual reality နည်းပညာထက်ကိုကျော်တက်သွားလိမ့်မယ်လို့နည်းပညာကျွမ်းကျင်သူတယောက်ရဲ့သုံးသပ်ချက်ကိုတော့ Forbes Magazine ရဲ့နည်းပညာဆောင်းပါးထဲမှာဖော်ပြထားပါတယ် General Electric, Boeing, Tesla စတဲ့လုပ်ငန်းကြီးတွေမှာဆိုရင် AR နည်းပညာကိုသူတို့ရဲ့ဝန်ဆောင်မှုလုပ်ငန်းတွေအတွက်စတင်သုံးနေကြပါပြီ augmented reality နည်းပညာကိုလုပ်ငန်းကြီးတွေမှာမှမဟုတ်ဘဲအားလုံးကြည်ကြည်ပြန့်ပြန့်သုံးလာကြဖို့ဆိုရင်လူတိုင်းသုံးနိုင်တဲ့အခြေအနေရောက်ဖို့နဲ့သုံးချင်တဲ့ဖန်တီးမှုမျိုးဖြစ်ဖို့အရေးကြီးတယ်လို့ဤပညာကျွမ်းကျင်သူတွေကထောက်ပြကြပါတယ်ရှင
်မဆူမြတ်မွန်စီစဉ်တင်ဆက်ခဲ့တဲ့ blogger တွေပြောသည်များအစီအစဉ်ဖြစ်ပါတယ် POA မြန်မာပိုင်းရဲ့တင်လာနေညပိုင်းအပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့တရင်ပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့တက်တန်ရောင်တရင်လောအစီအစဉ်ရဲ့အလဲပါအနုပညာလောကမှာလှက်တလောဖြစ်ပျက်နေတဲ့တရင်တူတူတော်တွေကိုကုကျော်အောင်လင်းကစူးစီးတင်ဆက်ထားပါရရှင
်လဝိလောကမှာမျိုးသားလဝိမျိုးသမီးလဝိဆိုပြီးတော့ဆင်လာအဖြစ်ရှိပါတယ်အခုတော့ခေါင်းစဉ်အစ်စ်တစ်ခုကိုထပ်ပြီးတော့တိုးရမယ့်အခြေအနေရောက်နေပါတယ်။ထိုင်းနိုင်ငံကလိန်ပြောင်းထားတဲ့မွေထိုင်းလက်ဝဲသမားတို့ကတော့ဗန်ကောက်မြို့တော်လက်ဝဲကျိုးဝိုင်းတွေမှာအောင်မြင်နေပါတယ်။အသက်20နှစ်အရွယ်ဆမ်လော့စ်ပရိုချာရွန်ဟာအသက်10နှစ်ကလေးကလက်ဝဲထိုးလာတာပါ။အဲ့ဒီအရွယ်လေးကပဲမိန်းကလေးဆန်ဆန်နေခဲ့တာပါ။အခုတော့သူ့ရဲ့နာမည်က Rose နှင်းစီလို့တွင်နေပါပြီ။ထိုင်းနိုင်ငံအရှေ့မြောက်ပိုင်းမှာသူ့ဦးလေးလက်ဝဲသမားစီကနေလက်ဝဲပညာကိုသင်ယူခဲ့ပါတယ်။သူထိုးခဲ့တဲ့ပွဲပေါင်း300လောက်မှာ150လောက်ကသူအနိုင်ရပါတယ်။အဲ့ထဲမှာပွဲ30ကိုအလဲထိုးနိုင်ခဲ့ပြီးတဲ့နောက်ဗန်ကောက်မြို့တော်ကထိတ်တန်းလက်ဝဲစင်မြင့်မှာတက်ပြီးတော့ထိုးနိုင်တဲ့အဆင့်အထိနှင်းစီရောက်လာတာပါ။တချို့လက်ဝဲသမားတွေကတော့နှင်းစီနဲ့ရှင်ပြိုင်ထိုးတက်ဖို့ညင်းပါတယ်။အကြောင်းကတော့နှင်းစီနဲ့ထိုးလို့သူတို့ရှုံးရင်ရှက်ဖို့ကောင်းတယ်လို့ယူဆကြလို့ပါ။တကယ်တော့မွေထိုင်းလက်ဝဲလောကမှာနှင်းစီကပထမဦးဆုံးလိန်ပြောင်းထားတဲ့လက်ဝဲသမားမဟုတ်ပါဘူး။သူ့ရဲ့အရင် beautiful boxer ဆိုပြီးတော့ရုပ်ရှင်တော်ရိုက်ခဲ့မှုတဲ့သူတူလည်းရှိပါတယ်။လိန်ကြောင်းထားလို့အားနေသူအဖြစ်သတ်မှတ်လို့မရနိုင်ဘူးဆိုတာကိုနှင်းစီကလက်ဝဲကျိုးဝိုင်းတဲ့ကနေတက်တည်ပြနေပါတယ်။အမေရိကန်နဲ့ရုရှားဆက်ဆံရေးကတကဘာလုံးစောင့်ကြည့်နေရတဲ့ဆက်ဆံရေးတစ်ခုပါ။မော်စကိုနဲ့ဝါရှင်တန်ဆိုတာကတဲ့တာထက်မတဲ့တာကများပါတယ်။အခုတော့မော်စကိုမြို့တော်ရဲ့အမတ်တရလက်ဆောင်ပစ္စည်းအရောင်းဆိုင်တွေမှာအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုံကလူကြိုက်များနေပါတယ်။ရုရှားရိုးရာအယုတ်ကလေးတွေကကဘာလက်ခီးတဲ့တွေအကြိုက်မှတ်တရလက်ဆောင်ပစ္စည်းတွေပါအရင်ဆိုဗီယက်ယူနီယံပြိုကွဲကာနီကာလတွေမှာတော့ကွန်မြူနစ်ပါတီခေါင်းဆောင်တွေရဲ့ပုံတွေအယောင်းတွက်ခဲ့ပါတယ်အခုလောလောဆယ်မှာတော့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့အမေရိကန်သမ္မတထရမ့်ရဲ့ပုံတွေကခက်ဆားနေတာပါသမ္မတထရမ့်ရဲ့အယုတ်အောက်မှာအရင်အမေရိကန်သမ္မတဟောင်းရဲ့ပုံတွေလည်းတွေ့ရမှာပါအမေရိကန်နဲ့ရုရှားဆက်ဆံရေးဘလောက်ကောင်းတယ်ဆိုတာလောလောဆယ်ပြောဖို့ခက်နေသေးပေမဲ့သမ္မတထရမ့်ရဲ့အယုတ်ကလေးတွေကတော့ရုရှားမှာရောင်းကောင်းနေတာသိကြပါတယ်ပန်တာဝတ်ဝင်ဆိုတာတရုတ်နိုင်ငံကိုကိုစားပြုတဲ့အထိမ့်မှတ်တစ်ခုပါအစာစားတဲ့တူကအစခြေညက်ဖက်နှက်အစုံပန်တာဝတ်ဝင်ပုံလေးတွေကိုတရုတ်ပြည်မှာသုံးတတ်ကြပါတယ်တရုတ်စွမ်းအင်ကုမ္ပဏီတစ်ခုကလည်း Neonji Swan in Tong Sula Biarigo, Panda Wawin Pong Pao Ong, Pong Pobido Longango Tisau Tavare, Dioning and Yau Pai, Shanzi Pinema, Edisula Swan in Longan Naku, Ditown Tavare, Tisula Longan Nakugan, Vido Lesse Miga Wat, Paya, Topinai Mi, Inje Bound the Town Jogu, Nissin, Lesida, Champu Pinamare, Dilonganga Tolare, Lesida, Rijang, Jomidu Tanjing, the Tanjo, Tongu Mule, Satunai Machibare. Aguminiaraga, Bollywood, India, Yoshin, Zawing, and the Kulu, Tien, Mavalime, Ruth Mila, Amisha Budwashka, Tue Menglazan, Tue Pinsin Lava, Australia Nubinashin, CIA, Chenabone, Amisha Rupe, Kanijare, Video Go, Internet Lumu Kuyama, Mila Runga, Ten Tagera, Agu Ape Dubon, Shetan Johnny Babi, Tiniki, India Menglazanwe, A Chiche, Pianle Lanibisura, Amisha Video Go Chirane, Tidani Babi, Yangalo, Shetchau Chirate, Ruth Milan, Mojarabau. Yoya Lango, Piwa, Malajarabau. Amisharo put a canajare video goods of Watcha Vido. Internetema Mache Pijara Lemon Evau. The Choga did the Ruth Milanya Yakumagaro. The video go chibi Nalonko, Yatuana Nello, Mache Pijavare. Amishare Yakumagaro. To trim my video, Luja Yanida go chibi, the Watcha Nidaba. Tineke in Yamanglas on Lima. Video Yakumu to Kurema Gue. Murego Pong Otto Miro. Counter at Gaon, Lola Nijababi. ตรุตมิเนี่ยตรุตาริแลยุศีเมนาเมนมิริโลเตยุซองนี่จ้ะบาบิอาเป้เดเป้ตาริก็แลเต็งเนี่ยตั้นเนี่ยฉีพี่รอชื่อลานี่บาบิเมงลาซองพันนี้มุเนี่ยยุศีพันนี้มุหาอตุรุนี้บาขึ้นลานี่บาบิโกพี่รอเปียวเสียก้าวลานี่บิปอกเนี่ย
ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတဲ့နော်ကိုရုပ်ရောတန်ရောပြည့်စုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာနေ့တိုင်းမှာစတင်ထုတ်လွှင့်နေ တက်တန်ရောင်သတင်းလောအစီအစဉ်ကိုကိုကျော်အောင်လွင်ကစူးစီးတင်ပြသွားတာဖြစ်ပါတယ်ရှင်ဗျူအေမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ ပုံမှန်ကြည့်ရှုနေကြဗီအိုအေရဲ့အရှေ့ဆက်7ဂျိုရူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဒီဗီဗီရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်ဗီအိုအေမြန်မာပိုင်းရဲ့သတင်းလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းပတ်စဉ်ကဏ္ဍနောက်တစ်ခုဖြ
ီစဉ်တင်ဆက်ထားပါရရှင
်မဘွားမှာတမိုးထားတဲ့အရာတွေကတော့ချစ်ချင်းမြစ်သာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ချစ်ချင်းမြစ်သာရှိမှသာအမုံမပါရင်လည်းဒီသာအချင်းချင်းတိကျနိုင်တယ်နားလည်နိုင်ပါပါ။အဲ့အမှသာဘဝဟာပို့ပြီးတော့တရားလာနေလို့ဒီမှာထင်ပါတယ်။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါတယ်။နောက်တစ်ခုအနေနဲ့ကတော့ဘဝတိုးထွက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှပဲဖြစ်မှာပါ။ဒါကတော့ကျမရဲ့အခြေခံယူဆချက်လေးပါ။နောက်ထပ်ကျမစဉ်းစားမိတာတစ်ခုကတော့ကျမတို့အဖွဲ့အစည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့နယ်အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတဲ့နယ်လို့ကျမယုံကြည်မိပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးမြန်မာပြည်အောက်ထင်းကြီးတွေကတောင်းမထားတဲ့ဟိုတောင်းနေရဲ့ကလေးငယ်တွေအများကြီးရှိပါတယ်။အဲ့တော့တောင်းမထားတဲ့မိသားတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူး။အဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတဲ့နယ်လို့ကျမမြင်ပါတယ်။နောက်ထပ်ကျမပြောချင်တာကတော့အချင်းဟာငွေဖြစ်ပါတယ်ပြီးတော့အချင်းဟာဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်
ไอ้เหรอทุกทีก็เลยเชื่อเจ้าหนี้ยาดีดูดีกว่าอยู่ตัวบ่เนาะตัวยามฮัลโหลเขาเข้าใจอะไรสิเดี๋ยวดูยาดีดูว่าเดี๋ยวจะมีเงินเจ้าหนี้ละมาเข้าเป่าบ้านเราเลยสิว่าตัวเราเข้าใจยังไงสิว่าตัวเราที่นั่นเขาเข้ามุ่งมาแค่เรื่องชีวิตหรือว่าไอ้เหรอในเงี้ยเราเป็นยานี่เดียวยาดีดูด้วย เงินสูงอย่างนี้มันก็เอาบ่เนาะเงินเท่าเจ็ดเดียร์สี่เจ็ดเดียร์สี่เนี่ยสิ่งที่เราเลือกตัวอย่างเลือกตัวที่ไหนเนี่ยสิ่งที่เราเอาว่ามาชิ้นเนี่ยแค่เคยที่ว่าเจ้าเนี่ยตอนไหนเนี่ยลูกมาอยู่ที่ไหนแล้วตัวคุณจะมาเจ้าจินตนาการอยู่ที่ตรงนั้นสิ่งที่มารู้มีอะไรแล้วแค่ตรงนั้นบ่เนาะที่ตัวอย่างวันนี้เนี่ยล่าจ้าฮะช่วยเด็กจัดตานเด็กจัดตานในหิ้งหายล่าจ้าอยากให้สบายคุณเชื่อไหมว่าจะมารู้ที่มาชิ้นเนี่ยวันนี้ล
ရဲ့ဝင်ဝင်လဲပါခြင်းဟာလည်းအကြောင်းတရားဖြစ်နေတဲ့အကြောင်းမလို့ဒီလိုဖြစ်ရင်းရင်းကြံနိုင်ဖို့ဆိုတာဟာသူရဲ့ဝင်ငွေဟာလုံလောက်တဲ့အနေအထားလည်းဖြစ်ရပါမယ်ပြီးတော့သူရဲ့ဝင်ငွေနဲ့သူစဲနှစ်လုံးလို့တောင်မှသူရဲ့အနေအထားဟာဒီဝန်ထမ်းတွေရဲ့အနေအထားဟာအင်တလုံးဝင်နိုင်လို့အနေအထားမရှိပါဘူးအဲ့တော့အင်ချန်မြေကြီးလုံးတွေရက်တက်နေခြင်းဟာလည်းအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်အစာပေါ်တော့အကိစ္စတွေအများကြီးရှိနေတဲ့အထက်မှဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲတင်ပြီးမှနေပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ထားတဲ့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်ပေးလိုက်တာဖြစ်ပါတယ် VOA ကနေအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်ကိုအစီအစဉ်ပြည်ပချင်းမြန်မာစံတော်ချိန်ည10:00ရက်နေ့17:00အထိလိုင်းတိုမီတာ3052တို့ကနေအစအဆုံးပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါပါအခုတော့ကြံရှင်နေသေးတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကမှသတင်းထိုက်ကပြောပြပေးပါဦ
းရုရှားနိုင်ငံတွင်ကအမေရိကန်တန်ဝန်ထမ်း955ယောက်ရှော့ချဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်ဆွေရကိုပြောဆိုလိုက်ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကိုဝင်ရောက်ဆက်ဖက်ခဲ့မှုအပေါ်အမေရိကန်ဘက်ကတန်းခတ်ပိတ်ဆို့မှုသစ်တွေချမှတ်တာကိုတုံ့ပြန်တဲ့အနေနဲ့အခုလိုဆောင်ရွက်တာပါရုရှားအစိုးရဘက်ကအမေရိကန်အပေါ်နောက်ထပ်လက်တုံ့ပြန်ဆောင်ရွက်နိုင်ပေမယ့်အခုချိန်ထိတော့မလုပ်သေးဘူးလို့လည်းရုရှားသမ္မတကရုရှားရုပ်သံတစ်ခုမှပြောဆိုသွားပါတယ်အမေရိကန်မရိန်းတပ်ဖွဲ့ကအငိမ့်စားဗိုလ်ချုပ်ကြီးဂျွန်ကယ်လီဒီကနေ့တင်းနှင်းလာနေမှာအမေရိကန်သမ္မတအင်ဂျူရောအရာရှိချုပ်အဖြစ်ကျန်းသစ်စာချိန်ဆိုပါတယ်အင်ဂျူရောအရာရှိချုပ်အဖြစ်ကနေရင်းစ်ဖီရီဘူးနှုတ်ထွက်သွားပြီးတဲ့နောက်မှာအသက်68နှစ်အရွယ်အမိမြေလုံချုပ်ရေးဝန်ကြီးဂျွန်ကယ်လီကိုအစားတိုးခန့်အပ်တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့တိုက်ချင်းပြစ်ပက်တင်ကတ်ဒုံးကျည်စမ်းသပ်မှုတွေနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂျပန်တောင်ကိုရီးယားတို့နဲ့တန်တမာရေးအရာအရေးပေါ်တိုင်ပင်ဆွေးနွေးပါတယ်။ဂျပန်စံတော်ချိန်တနင်္လာနေ့မနက်ခင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်သမ္မတထရန့်တို့တယ်လီဖုန်းနဲ့တနင်္လာနေ့ပါကြာဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ဆောင်ရွက်ချက်ကအမေရိကန်ဂျပန်တောင်ကိုရီးယားနဲ့တခြားနိုင်ငံတွေအပေါ်စွန့်ရင်ပွဲကြီးထွားလာတဲ့ချင်းချောက်မှုဖြစ်တဲ့ဆိုတာကိုတနနိုင်ငံကောင်းဆောင်နေသဘောတူခဲ့ကြပြီးတန်တမာရေးအရာရောစီးပွားရေးအရာပါပိုပြီးဖိအားပေးကြဖို့ကတိပြုခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျူရောကထုတ်ပြန်ပါတယ်ဗင်နီဇွဲလားနိုင်ငံရဲ့ဖွဲ့စည်းပုံပြန်လည်ပြင်ဆင်ရေးဆွဲမဲ့တိုင်းပြည်ပြည်သူလွှတ်တော်ဖွဲ့စည်းရေးမနစ်တနင်္ဂနွေနေ့ကရွေးကောက်ပွဲဟာကြီးမားတဲ့အောင်မြင်မှုဖြစ်တယ်လို့ဗင်နီဇွဲလားသမ္မတကပြောဆိုလိုက်ပါတယ်ရှင်
တဲ့အချင်းချုပ်ကမှတင်ငင်ထက်ကကြီးညာပေးခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Tech Zonyak ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီခွန်းနိုင်ချီ line meter 30 40 48 50နဲ့ line meter 190တို့ကနေဖမ်းယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါသရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you. This program has come to you from the Voice of America, Washington.